Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဗျာ American Beatles ကို Washington DC မြို့တော် VOA American တန်ကနေ October 29ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းနိုမီတာ31 32 51နဲ့လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမားရွေးကောက်ပွဲကျင်းပဖို့ရပိုင်းသာလိုတော့တဲ့အချိန်မှာပဲသမရအလောင်းနှစ်ယောက်ဟာဒီနေ့မှာတော့နိုင်ငံအရှိတောင်ပိုင်းမှာရှိတဲ့ Florida ပြည်နယ်မှာမဲဆွယ်စည်းရုံးရေးတွေကိုအဓိကအယုံဆိုင်လှုပ်လာနေကြပါတယ်။1996ခုနှစ်ကစပြီးရွေးကောက်ပွဲတိုင်းမှာ Florida ပြည်နယ်ကိုအနိုင်ရတဲ့သူကသမရရွေးကောက်ပွဲကိုအနိုင်ရလာခဲ့တာပါ။အမေရိကန်သမားရွေးကောက်ပွဲမှာအနိုင်ရဖို့အတွက်စုစုပေါင်း290ရဖို့လိုအပ်ပြီးတော့ Florida ပြည်နယ်ကိုအနိုင်ရတဲ့သူက928မဲရရှိတာဖြစ်ပါတယ်။သမ္မတထရမ်ကတော့ဒီနေ့မှာ Florida ပြည်နယ်တမ်ပယ်မြို့မှာမဲဆွယ်စည်းရုံးရေးတွေကိုစတင်လှုပ်ဆောင်သွားမှာဖြစ်ပြီးတော့ညနေပိုင်းမှာတော့သူဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုသွားမှာဖြစ်ပါတယ်။ Democratic Party ဘက်ကဒုသမဟောင်းဂျိုးဘိုင်ဒန်ကတော့နေ့လယ်ပိုင်းမှာ Broadkei မှာရှိတဲ့ထောက်ခံသူတွေနဲ့တွေ့ဆုံစကားပြောဆိုမှာဖြစ်ပြီးအဲ့နောက်ညနေပိုင်းမှာတမ်ပယ်မြို့ကိုသွားမှာဖြစ်ပါတယ်။ Real Clear Politics ဆိုတဲ့ Internet ဆာမျက်နှာကစူးစီးထားတဲ့အဓိကကြတဲ့လူလူစစ်တမ်းတွေရဲ့ပြည်မြသဘောထားအမြင်တွေမှာတော့Michigan, Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာသမ္မတ Trump ဟာ Joe Biden ရဲ့နောက်မှာရှိနေပြီးတော့ Florida နဲ့ North Carolina ပြည်နယ်တွေမှာတော့သူတို့နှစ်ယောက်ဟာအတူတူလောက်ဖြစ်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ Indonesian နိုင်ငံသားတွေအနေနဲ့တရုတ်နိုင်ငံက Uyghur Muslim တွေအပေါ်မှာဆက်ဆံနေတာတွေကိုအလေးပေးအာရုံစိုက်တင်တယ်လို့ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကဒီနေ့တိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံက Uyghur တွေအပေါ်မှာဆက်ဆံတာဟာဘာသာရေးလွတ်လပ်မှုအတွက်စိုးရိမ်စရာအကောင်းဆုံးခြိမ်းခြောက်မှုဖြစ်တယ်လို့ဝန်ကြီး Pompeo ကအင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေစဉ်ပြောကြားလိုက်တာပါအင်ဒိုနီးရှားနိုင်ငံရဲ့အစဉ်အလာအရတီးခတ်မှုရှိတဲ့ပုံမှာချီးကျူးလိုက်ပေမဲ့ခမရိုးရဲ့ဘာသာတူမွတ်စလင်တွေကိုညှဉ်းပန်းနှိပ်စက်နေတာကိုမျက်နှာလွှဲနေကြဖို့တရုတ်ကတွန်းအားပေးတဲ့ပုံမှာပြန်ပြီးအန်တုကြပါလို့ဝန်ကြီးပွန်ပီယိုကပြောပါတယ်တရုတ်နိုင်ငံဟာရှင်ကျန်းပြည်နယ်မှာရှိတဲ့ဝီဂါမွတ်စလင်လူနည်းစုတွေကိုရဲရဲဆက်ဆက်ဆက်ဆံခဲ့ပြီးသူတို့ကိုထိန်းသိမ်းစခန်းတွေမှာပိတ်လောင်ပြီးတော့အစ္စလာမ်တွေရဲ့ဥပုလ္လမှာတချို့တွေကိုဝါသားအတင်းစားခိုင်းနေတယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်ဒါပြင်အင်ဒိုနီးရှားကလူငယ်တွေကိုမိန်ကွန်းပြောကြားခဲ့တာမှာတော့ဝန်ကြီးပွန်ပီယိုကတရုတ်နိုင်ငံဟာဝီဂါကလင်းငယ်တွေကိုမိဘတွေနဲ့တီးကြားခွဲထားပြီးတော့တားကြောဖြတ်တာတွေလည်းအတင်းလုံနေတယ်လို့ဆွဆဲပြောဆိုလိုက်ပါတယ်တရုတ်နိုင်ငံကတော့ဝီဂါတွေပေါ်မှာညှဉ်းပန်းနှိပ်စက်တာတွေမလုပ်ဘူးလို့ညင်းဆိုလိုက်ပြီးအဲ့ဒီစခန်းတွေဟာလည်းအစွန်းရဝါရကိုတိုက်ဖြတ်ဖို့နဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လိုအပ်တဲ့တမွေးဝမ်းကြောင်းတွေကိုတင်ပေးနေတာဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာအမေရိကန်မှာရှေ့သတင်းပတ်အင်္ဂါနေ့မှာပြုလုပ်မဲ့သမရွေးကောက်ပွဲနဲ့လွတ်တော်ရွေးကောက်ပွဲတွေမတိုင်ခင်မှာကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအကူအညီပေးမဲ့အစည်းအဝေးတွေကိုသဘောတူဖို့မရှိတော့ပါဘူး။သမရထရမ်အစိုးရနဲ့ Republican နဲ့ Democrat တွေကြားဆွေးနွေးမှုတွေလာနေချီပြီးလှုပ်ခဲကြပေမဲ့အမေရိကန်မိသားစုတွေစီးပွားရေးလုပ်ငန်းတွေနဲ့အလုပ်လက်မဲ့တွေကိုငွေကြေးထောက်ပံ့ပေးဖို့အတွက်သဘောတူညီမှုတွေမရခဲ့ကြပါဘူး။အမေရိကန်ပြည်ထောင်စုမှာဗိုင်းရပ်စ်ကူးစက်မှုတွေဟာနေ့စဉ်6000ကနေ9000လောက်ထိတိုးလာနေတဲ့ကြားမှာပဲအခုလိုစီးပွားရေးအကူအညီပေးဖို့အစည်းအဝေးကိုသဘောတူညီမှုမရခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်မှာလွှတ်တော်တွေကိုရနာထားလိုက်ပြီးတော့ရွေးကောက်ပွဲပြီးတော့မှဒီကိစ္စကိုပြန်ပြီးတော့ဆွေးနွေးလာနိုင်ပွဲရှိပြီးတော့တစ်ဖက်စလုံးကတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ပြောဆိုနေကြပါတယ်။သမ္မတ Trump ကတော့ရွေးကောက်ပွဲပြီးတဲ့အခါမှအကောင်းဆုံးစီးပွားရေးအကူအညီပေးမှုအစည်းအဝေးကိုရမှာဖြစ်တယ်လို့အင်္ဂါနေ့ကမဲဆွယ်ပွဲအပြီးမှာပြောလိုက်ပါတယ်။ Democratic Party ဘက်ကအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့အမေရိကန်တွေကိုပေးဖို့အတွက်ပုံမကောင်းမွန်ပြီးတော့ဘေးကင်းလုံခြုံနဲ့ပို့ပြီးတော့ကြီးတဲ့အကူအညီတွေလာနေပြီဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ပြည်ထောင်နိုင်ငံ Nice မြို့ကခရီးရန်ဖျားကြောင်တစ်ခုမှာဓားကင်ဆောင်ထားတဲ့သူတစ်ယောက်ကတိုက်ခိုက်ခဲ့တာကြောင့်လူ3ယောက်သေဆုံးသွားခဲ့ပါတယ်။ဒီဓားကင်ဆောင်ထားတဲ့သူဟာအလာဟုအက်ဘာလို့ဩပြီးမြို့သမီးတူကိုခေါင်းဖျက်တတ်ခဲ့တယ်လို့နောက်ထပ်2ယောက်ကိုလည်းတတ်ခဲ့တယ်လို့ပြည်ထောင်ရဲတပ်ဖွဲ့နဲ့တာဝန်ရှိသူတွေကပြောပါတယ်။ Nice မြို့တော်ဝန် Christian Estrosi ကတော့ဒါဟာအကြမ်းဖက်ဝါဒဆွဲကင်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ Twitter ကနေပြောလိုက်ပြီးဒီတိုက်ခိုက်မှုဟာ Notre Dame ဖျားကြောင်သားမှာဖြစ်တယ်လို့ပြောပါတယ်။တိုက်ခိုက်တဲ့သူကိုတော့ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့လည်းဆိုပါတယ်။ဘုရားကျောင်းအတွင်းမှာတည်ဆုံးခဲ့တဲ့သူတယောက်ဟာဘုရားကျောင်းရဲ့အကြီးအကဲတယောက်ဖြစ်တယ်လို့မှတ်ယူကြောင်း SROC ကပြောပါတယ်။ဒီအကြမ်းဖက်တိုက်ခိုက်သူဟာရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးပြီးတဲ့နောက်မှာတော့မှအလာဟုအက်ဘာဆိုပြီးတော့ဆက်ပြီးတော့ချွေးကြော်အော်ဟဲနေတုံးပဲလို့ပြောပါတယ်။ရဲတပ်ဖွဲ့ကသူ့ကိုပြစ်ခတ်ဖမ်းဆီးခဲ့တာဖြစ်ပြီးတော့တန်ရန်ရသွားတဲ့အတွက်သူ့ကိုစေယုံကိုပို့ဆောင်ထားတယ်လို့လည်း Nice မြို့တော်ဝန်ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ခြားလူအများကြီးလည်းတန်ရန်ရသွားခဲ့ပါတယ်။ ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့သူတို့ကညွှန်ကြားထားတယ်လို့လည်းအကြံဖတ်ဝါဒတံပြန်တိုက်ဖြတ်ရေးပြင်သစ်အစိုးရရှေ့နေဌာနကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုလို့မြင့်တဲ့နေရာကိုထိန်းချုပ်ဖို့တနိုင်ငံလုံးအသွာအလာပိတ်ပင်မှုလော့ခ်ဒေါင်းကိုဒုတိယကြိမ်ချမှတ်လိုက်ပါတယ်။တောက်ကြံတွေကစပြီးအကျုံးဝင်မဲ့တလားကြာအသွာအလာပိတ်ပင်မှုကြောင့်ပြင်သစ်နိုင်ငံမှာစားတောက်ဆိုင်ဘားဆိုင်နဲ့ကော်ဖီဆိုင်တွေအပါအဝင်မဖြစ်မနေဖွင့်ဖို့မလိုအပ်တဲ့စီးပွားရေးလုပ်ငန်းတွေအလုံးကိုပိတ်ထားရမှာဖြစ်ပါတယ်။အလုပ်လုပ်ဖို့ဈေးဝယ်ဖို့နဲ့စီးရုံစီကံသွားတဲ့သူတွေကသာအိမ်ပြန်ထွက်ခွင့်ပြုမှာဖြစ်တယ်လို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကရုတ်တံကတဆင်ပြောကြားခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလန်မာကယ်ကလည်းပြည်내16ပြည်내ကခေါင်းဆောင်တွေနဲ့ဆွေးနွေးအပြီးမှာတလားကြာလော့ခ်ဒေါင်းကြီးညာလိုက်ပါတယ်။စားတောက်ဆိုင်နဲ့ဘားဆိုင်တွေပိတ်ထားတာအပြင်အားကစားရုံတွေနဲ့ပြဆက်ရုံတွေကိုတနင်္လာနေ့ကစပြီးတော့ပိတ်ရမှာဖြစ်ပါတယ်။ဒါပေမဲ့ဈေးဆိုင်နဲ့စံသားဆိုင်တွေအပါအဝင်လုပ်ငန်းအတော်များများကိုတော့ဆက်ပြီးတော့ဖွင့်ခွင့်ပြုထားပါတယ်။ကျောင်းတွေကိုလည်းဆက်ပြီးဖွင့်ထားမှာဖြစ်ပါတယ်။တကဘာလုံးအတိုင်းအတာအရာကြတာဗရီနီအထီးတည်ဆုံးသူကတိတက်သမတသန်းအပါအဝင်ကိုဗစ် -19 ကူးစက်ခံရသူ44တသမ4သန်းရှိပါတယ်။အိန္ဒိယမှာကူးစက်သူအရေအတွက်8သန်းကျော်နဲ့ကူးစက်မှုနှုန်း8တသမ8သန်းရှိတဲ့အမေရိကန်ပြည်ထောင်စုရဲ့နောက်ကဒုတိယလိုက်နေပါတယ်။အမေရိကန်နိုင်ငံမှာတော့အစားအစာနဲ့စီဝါကုကေးဌာနကကိုဗစ် -19 ကာကွယ်ဆေးခွင့်ပြုချက်ရတာနဲ့တပြိုင်နက်လူတိုင်းကိုကာကွယ်ဆေးအခမဲ့ထုတ်နှံပေးသွားမယ်လို့အစိုးရကျန်းမာရေးဆောင်ရှားမှုဌာနအကြီးအကဲစီမာဗာမာကပြောပါရရှင်။ပစိဖိတ်သမုဒ္ဒရာတွေကကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Marshall Islands မှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့သူနှစ်ဦးပထမဆုံးအတည်ပြုခဲ့ပါတယ်။ဟဝိုင်ကျွန်းကနေ Marshall Islands American စစ်အခြေစိုက်စခန်းကိုပြန်လာတဲ့အသက်35နှစ်အရွယ်အမျိုးသမီးတဦးနဲ့အသက်46နှစ်အရွယ်အမျိုးသားတဦးမှာအခုလိုယောဂကုဆတ်နေတာကိုတွေ့တာပါအခုအတီးပြီးလူနာနှစ်ယောက်ကဆက်နွယ်မှုမရှိဘဲတီးခြားကုဆတ်သူတွေဖြစ်ပြီးသူတို့ကိုတီးတန့်ခွဲစောင့်ကြည့်ထားတယ်လို့အတွင်းဝန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်အစိုးရရုံးတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပုံမှန်အတိုင်းလက်ပတ်ခွင့်ပြုထားပါတယ်အိန္ဒိယမှာဒီကနေ့ကူးစက်သူ9000နီးပါးရှိတာကြောင့်ဒါဟာနေ့စဉ်ကူးစက်မှုနှုန်းကျဆင်းလာတာပါစုစုပေါင်းယောဂကူးစက်သူ8သန်းကျော်နဲ့တည်ဆုံးသူက 132,500 ကျော်ရှိပါတယ်စောင်းရသည်ကြားရောက်တော့မှဖြစ်တယ်လို့ဟိန္ဒူဘာသာရေးပွဲတော်လည်းရှိတာကြောင့်ကူးစက်မှုနှုန်းမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်ပါကစ္စတန်မှာရောကယောဂထိန်းချုပ်ရေးအတွေ့စားတောက်ဆိုင်တွေမင်္ဂလာခန်းမာတွေဈေးတွေအပါအဝင်စီးပွားရေးလုပ်ငန်းအလုံးကိုည10နာရီအထိပဲဖွင့်ခွင့်ပေးထားပါတယ်မျိုးတော်အစ္စလာမဘာမှာနှာခေါင်းစီးမှုဝိစင်တာနဲ့လူချင်းချဲနေဖို့စီကံချိုးဖောက်တဲ့သူတွေကိုဖမ်းဆီးဖို့ရဲတွေကိုအာဏာပိုင်တွေကတိုက်တွန်းထားပါတယ်။ပါကစ္စတန်မှာအခုထိကူးစက်သူစုစုပေါင်း 31,100 ကျော်နဲ့သေဆုံးသူက 6,900 ကျော်ရှိပါတယ်။တရုတ်နိုင်ငံရှင်ကျန်းပြည်နယ်မှာ COVID-19 ထိန်းချုပ်ထားနိုင်ပြီလို့တာဝန်ရှိသူတွေကပြောပါတယ်။အခုအသေးကူးစက်တဲ့လူနာ23ဦးမှာဗာယောဂါလက္ခဏာမှမပြဘူးလို့အမျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ဒီကနေ့ဟာရှင်ကျန်းပြည်နယ်မှာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုမရှိဘူးဆိုတာကိုစမ်းသပ်တွေ့ရှိတဲ့ဒုတိယမြောက်နေ့လည်းဖြစ်ပါတယ်ရှင်။COVID-19 ကရောဂါထိန်းချုပ်ရေးတင်းကျပ်တဲ့စီးမျဉ်းတွေကြားဒီကနေ့ကြာတာဗရင်းနဲ့အာရှအစုရှယ်ယာဈေးကွက်ကျဆင်းခဲ့ပါတယ်။ဂျပန်နီကေးအညွန်ကင်းက3.3%ခန့်နှုန်း၊ဩစတြေးလျ S&P/ASX က1.6%ခန့်နှုန်း၊ကိုရီးယား KUSPI က3.8%ခန့်နှုန်းနဲ့ထိုင်ဝမ် TSEC က100%ခန့်နှုန်းအသီးသီးကျဆင်းခဲ့ပါတယ်။နီးလေပိုင်းမှာတော့ဟောင်ကောင်ဟန်ဆင်အညွန်ကင်းက3.4%ခန့်နှုန်းနဲ့India Sensex အညွန်ကင်းက3.3%ခန့်နှုန်းကျဆင်းခဲ့ပါတယ်။ဒီကနေ့ဈေးကွက်မှာ Shanghai Composite အညွန်ကင်းတစ်ခုပဲ3.1%ခန့်နှုန်းအတက်ရှိပါတယ်။ကမ္ဘာရွှေဈေးကတအောင်စကို American Dollar 1881.40 နဲ့3.1%ခန့်နှုန်းအတက်ပြခဲ့ပါတယ်။ American Yen နဲ့ဈေးတစ်စီးကို39.26 ဒေါ်လာနဲ့3.3%ခန့်နှုန်းကျဆင်းခဲ့တယ်လို့နိုင်ငံတကာစံသတ်မှတ်ထားတဲ့ Brent Yen နဲ့ဈေးကတစ်စီးကို38.96 ဒေါ်လာနဲ့3.4%ခန့်နှုန်းကျဆင်းခဲ့ပါတယ်။အစောပိုင်းရက်ကဖြန်းမြ3.500ခန့်နှုန်းလောက်အထိကျဆင်းခဲ့တဲ့ American အဓိကအစုရှယ်ယာကျွေးရောင်းကျွေးဈေးကွက်ကတော့ဒီကနေ့အတက်ပြခဲ့ပါတယ်ရှင်။ ဖိလစ်ပိုင်နိုင်ငံမှာတရားမဝင်ကြက်တိုက်လောင်ကစားဝိုင်းတစ်ခုကိုဝန်ရောက်ဖမ်းဆီးခဲ့တဲ့ရဲတပ်ဖွဲ့ဝင်တယောက်ကြက်ရဲ့အတက်မှာတက်ထားတဲ့ဘလေးဒါနဲ့ထိခိုက်မိတာကြောင့်သေဆုံးခဲ့ပါတယ်။ဆာမာမြောက်ပိုင်းပြည်နယ်ကဆန်ဂျူးရဲဌာနအကြီးအကဲခရစ်စတန်ဘူလော့ကတိုက်ချက်ကိုဖမ်းမှုကြိုးစားတော့မှကြက်အတက်မှာတက်ထားတဲ့ဘရိတ်ဒါအသွားကသူ့ရဲ့ပောင်ချံရင်းကသွေးချောမကြီးကိုပြက်ရှာမိတာကြောင့်သွေးထွက်လွန်ပြီးတော့သေဆုံးသွားခဲ့တာပါရဲတပ်ဖွဲ့ကစီးနှင်းမှုတွေကြက်ပွဲစီစဉ်သူ၃ဦးဖမ်းဆီးခံရပြီးတိုက်ကြက်အတော်များများကိုလည်းသိမ်းဆီးမိခဲ့ပါတယ်ကြက်ပွဲတွေကဖိလစ်ပိုင်ကြီးလက်ဒေသတွေမှာလူကြိုက်များတယ်လို့ကြက်တိုက်လောင်ကစားပွဲတွေလှုပ်လိရှိတဲ့နေရာလေးဖြစ်ပါတယ်ဒါပေမဲ့ဖိလစ်ပိုင်တနိုင်ငံလုံးမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့ကြက်ပွဲတွေတခြားအကစားနဲ့ယဉ်ကျေးမှုဆိုင်ရာပွဲလမ်းသဘင်တွေကိုပိတ်ပင်ထားတာပါဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ9,000 ကျော်အပါအဝင်ကူးစက်သူ 39,500 ကျော်ရှိတယ်လို့ Johns Hopkins Coronavirus သတင်းရင်းမြစ်ဌာနကထုတ်ပြန်ထားပါတယ်ရှင်ဒေါ်ရာရှင်များရှင်ကြာတာပြည်နေညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
နိုင်ငံတော်တာမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါဝင်မြန်မာနိုင်ငံတဝက်လာမဲ့ရွေးကောက်ပွဲအတွက်ဂျူတင်ဘဲရီဒီကနေ့ပဲစပေးနေတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမေခါပါနိုဝင်ဘာ၈ရက်ရွေးကောက်ပွဲမှာအကြောင်းမျိုးမျိုးကြောင့်မဲမပေးနိုင်သူတွေအပါဝင်နိုင်ငံအဝန်ဂျူတင်ဘဲရီစပေးနေရမှာနိုင်ငံတော်အတိုင်ပင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ဟာလည်းမဲဆန္ဒနဲ့ပြင်ပရောက်ရှိသူတွေအဖြစ်နေပြီးတော့မှမဲပေးခဲ့ကြတာပါစဘူတီမျိုးနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးမှာဂျူတင်မဲပေးခဲ့တဲ့သမရဦးဝင်းမြင့်ကတော့လူမှုထောက်ခံမှုကိုယုံကြည်ကြောင်းမဲအပီမှာတရင်တောက်တွေကိုပြောဆိုသွားပါတယ
်။လူတွေကတော့သူကြီးအားကိုးကြည့်ကြပါဒီလူတွေပုံမှာကျွန်တော်တို့ကယုံကြည်မှုအပြည့်ရှိတယ်။ဒီလူတွေကလည်းကျွန်တော်တို့ယုံကြည်မှုအပြည့်ရှိတယ်လို့ပြောကြည့်ထားပါတယ်။
ရန်ကုန်တိုင်းပါဝင်ကိုဗစ်ရောဂါကူးစက်မှုတွေကြောင့်အိမ်ကျင်းမထွက်ဖို့အမိန့်ထုတ်ထားရတဲ့နေရာတွေမှာအသက်60နဲ့အထက်မဲဆန္ဒရှင်တွေ၊နာမကျန်းဖြစ်သူတွေ၊ကဲယောဂါကာလသက်ဆိုင်ရာမဲဆန္ဒနဲ့ပြင်ပမှာရောက်နေသူတွေနဲ့ရွေးကောက်ပွဲနေ့မှာအကြောင်းမျိုးမျိုးကြောင့်မဲမပေးနိုင်တဲ့နိုင်ငံဝန်ထမ်းတွေပါဂျူတင်မဲတွေစာပေးနေကြတာပါ။ဒီကြောင့်ပြန်ကဲယောဂါကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလည်းမဲဆန္ဒနေပြီးအတော်များများရွေးကောက်ပွဲမကျင်းပနိုင်ပေမဲ့စစ်တွေမျိုးတော်လိုနေရာမျိုးမှာတော့နိုင်ငံဝန်ထမ်းတွေနဲ့တက်ကြီးပိုင်းတွေဂျူတင်ဘဲတွေစာပေးနေကြပါပြီ။ကက်ယောဂါကာလကန့်သက်ချက်တွေနဲ့စီကန်းတွေကြားကျင်းပမဲ့ရွေးကောက်ပွဲမှာအဆင်မပြေမှုတွေရှိတယ်လို့ပြောသူတွေလည်းရှိပါတယ်။စကိုင်းတိုင်းတကောင်းရက်ကွက်ကအသက်85နှစ်အရွယ်ဦးအောင်ကိုကတော့အရင်ရွေးကောက်ပွဲတွေနဲ့မတူတဲ့အခက်အခဲတချို့နဲ့ကြုံခဲ့ရတယ်လို့ပြောဆိုလိုက်ပါတယ်။
ပါချရယ်ပါချရယ်ဆိုတာကနည်းနည်းခုကအစီအစဉ်ကနည်းနည်းလေးသိတယ်ဒုတိယကြိမ်မဲပေးတာတော့အဆင်ပြေတယ်ဒီပုံစံတိုင်းဆိုရင်ပေါ့နော်ဒီလက်ကအထုတ်ရုံရုံထဲမှာပေးရပုံစံမျိုးဆိုလို့ရှိရင်တိတ်အဆင်မပြေဘူးဘာလို့လဲဒီလိုဆုတ်ချက်ပြီးတော့မှဘယ်ထွက်လာလဲနောက်ပြီးတော့တင့်နေလေးဟိုကပေါင်းပြီးတော့မှတင့်တာတော့နည်းနည်းတင့်နေလေးဆိုတော့ပေါင်းထားတာပေါင်းထားတဲ့ပုံစံတော့ဒီမှာပေးရတဲ့လူကတော်တော်တန်တာအသိကြီးတဲ့လူဆိုတော့ဟိုကျွန်တော်တို့ကတော့အတွေ့အကြုံရှိသားမှုတော့ရတယ်အတွေ့အကြုံရှိတဲ့လူကတော်တော်များများလည်းမကြတော့မဲပေးဝင်နေခက်ခက်ဖြစ်နေတယ
်ဒီတစ်စိမ်ရွေးကောက်ပွဲကိုကက်ယောဂါကာလအတွင်းမှာကျင်းပမှာဖြစ်တာကြောင့်ဂျူတင်မဲပေးသူတွေတိတိတတ်တာများလာလိမ့်မယ်လို့ခန့်မှန်းထားကြပါတယ်ဒါပေမဲ့လည်းတက်ကြီးပိုင်းတွေအပါဝင်ဂျူတင်မဲပေးခွင့်ရှိသူတွေဂျူတင်မဲပေးရမှာအခက်အခဲတွေရှိနေတာကြောင့်ရွေးကောက်ပွဲနေ့ဟာကြီးမားတဲ့စိန်ခေါ်မှုဖြစ်လာနိုင်တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲလေလာစောင့်ကြည့်ရေးအဖွဲ့ကဦးမောင်စောထွန်းကပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကက်ယောဂါကူးစက်မှုအနေနဲ့ကာကွယ်ရေးအစီအမံတွေနဲ့ရွေးကောက်ပွဲကျင်းပမှုဂျူတင်လေးကျင်ပြင်ဆင်မှုတွေလုပ်ထားတယ်လို့ပြောဆိုထားပါတယ်။ရွေးကောက်ပွဲမှာအမှားအယွင်းတွေကြုံရမယ်ဆိုရင်လည်းဖြစ်ရှင်းနိုင်အောင်ကြိုးစားမှာဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးက VOA ကိုပြောပါတယ်။
ဟိုကျွန်တော်တို့စီမှာတော့လေဟိုတရားဝင် official တော့ဟိုဒီလိုဟိုအချက်လက်တွေရောက်တာတော့မရှိသေးပါဘူးကျွန်တော်တို့ရုံးမှာလည်းရှိနေပါပဲဒါမျိုးပြမှာဟိုဟာဖြစ်လေတက်ဆိုင်ရာကော်ပွဲတွေကဟိုကျွန်တော်ဖြည့်ရှင်းဆောင်ရွက်ပေးပါလေတကယ်လို့ဟိုကျွန်တော်တို့ ဒီရုပ်ချုပ်ကနေပြီးတာကျွန်မဟိုဟာပေါ့လေဆုံးဖြတ်ပေးရမှာဆိုလဲကျွန်တော်တို့စီရောက်ပါတယ်အဲ့ဒါနဲ့ပတ်သက်လို့ရှိရင်လည်းကျွန်တော်တို့ပြီးခဲ့တဲ့ကိစ္စတွေဆိုလဲကျွန်တော်တို့အဆုံးဖြတ်ပြီးကျွန်တော်ပို့ပြီးဖြစ်ပါတယ်ကျွန်တော်တို့ဟိုတချို့ကိစ္စအစောပိုင်းကဖြစ်တဲ့ကိစ္စဆိုလဲကျွန်တော်တို့စီကဆုံးဖြတ်ချက်ကိုကျွန်တော်တို့ဥပဒေနဲ့ညီညွှန်ကြားပြီးဖြစ်ပါတယ်ဟိုဒါတွေကတော့ကျွန်တော်တို့ဟိုပြည်အောင်နောက်ပြီးကကျွန်တော်ဥပဒေနဲ့ညီအောင်ကျွန်တော်ကော်ဝဲအစီအစဉ်ကဆောင်ရွက်တာဖြစ်ပါတယ်တနိုင်ငံလုံးဆောင်ရွက်တာဖြစ်တဲ့ဒီလိုလေးတွေတော့ဟိုဟိုလိုပဲဖြစ်ဖြစ်ဒီလိုလေးတွေညင်ပွားတယ်လိုပဲဖြစ်ဖြစ်ဟိုပြောတာဆိုတာလေးတွေရှိပါလိမ့်မယ်တို့တော့လည်းကျွန်တော်တို့ကဥရီနဲ့အညီကျွန်တော်တို့ကအဆင့်ဆင့်ဟာဖြည့်ရှင်းပြီးတော့ဆောင်ရွက်ပေးနေတာဖြစ်ပါတ
ယ်။ညွေမှာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်မယ်လို့ရွေးကောက်ပွဲကော်မရှင်ကတင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလွတ်လပ်မျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်내နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပယ်ဖျက်ထားတာကြောင့်ခမန်းကြီးမဲဆန္ဒရှင်တတန်းကျော်လောက်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေတင်ပြပို့ထားတာဖြစ်ပါတယ်
ရွေးကောက်ပွဲတွေကျင်းပဖို့ရပိုင်းသာကြံတော့တဲ့အချိန်မှာပဲစကိုင်းတိုင်းဟ ோம் လင်းမြို့နယ်မှာတိုင်းရင်းသားနိုင်ငံရေးပါတီတခုဖြစ်တဲ့ကြားနီခေါ်တိုင်းလိုင်းရှမ်းနီအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီစီယုံရင်မှုတယောက်ကိုတမ်ဘရော်ကဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းပြောပြပါမယ်ကျွန်တော်မိုးစော်ပါဖမ်းဆီးခံရတဲ့ကြားနီပါတီစီယုံရင်မှုဟာဟ ோம் လင်းမြို့နယ်မိုင်းကိုင်းကျေးရွာအုပ်စုပုံရွက်ကျေးရွာမှာနေထိုင်သူဖြစ်ပြီးသူ့ကိုဒီလ29ရက်နေ့ည8နာရီကျော်လောက်ကဖမ်းဆီးခဲ့တာဖြစ်ကြောင်းဒေသခံနိုင်ငံရေးအတိုင်းဝိုင်းကပြောပါတယ်အရဝင်းနဲ့တမရော်သားတွေဖမ်းဆီးတာဖြစ်ပေမဲ့ဖမ်းဆီးတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လဲတိုင်းလိုင်းရှမ်းဒီအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဆိုင်ထေအောင်က VOA ကိုအခုလိုပြောပါတယ်
စစ်သားတွေကအရဝတ်တွေနဲ့ဒီနေ့ဒီနေ့ကားနဲ့လာရင်မှဥမောင်းကိုရိုက်နဲ့ထိုးချိတ်ပြီးမှဖမ်းခေါ်တော့တာပေါ့ဖမ်းစားတော့ကရဲဘော်တွေပြောတာတော့ပါတီကခုခွဲတာခင်ဗျားသိရမယ်ဆိုပြီးမှရိုက်နဲ့တယ်လည်းဘာအကြောင်းရလို့မပြောတော့ဘူးအဲ့ခါအတူမိသားစုကပြောစကားပေါ့နော်တက်ကုန်းရောက်သွားတဲ့အခါကျတော့လူသားမှုမှာခင်ဗျားတို့ပါတယ်ဆိုမှစစ်တယ်တဲ့နောက်တကောင်ကျော်ကျတော့ခင်ဗျား SA နဲ့ဆက်သွယ်မှုရှိတယ်ဆိုပြီးမှသူ့အိမ်မှာတခြားပဲပြောတယ်အဲ့ဒီ29ရက်နေ့ညတကောင်ကျော်ပေါ့နော်တနာရီရနေပြီးမှ3နာရီရှိဦးဥမ္မောင်းတဲ့အိမ်မှာတခြားတယ်လို့ပြောတယ်ကြာမနေ့၄ရက်နဲ့ခါကျတော့ရဲစခန်းကိုပို့လိုက်ကြသူတို့
လာရောက်ဖမ်းဆီးတာဟာခလာရ222ကဖြစ်ပြီးဦးမောင်သိန်းကိုတော့ဟ ோம் လင်းမြို့နယ်နန်တော်ရဲစခန်းကိုလွှဲပြောင်းပေးလိုက်တာလို့ပြောပါတယ်။28ရက်နေ့မှာတော့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကရှမ်းတိုင်းဒေသကြီးရဝင်ကြီးဒေါ်နန်းမွေးမွေးခင်ကနန်တော်ရဲစခန်းကိုတွားရောက်ခဲ့ကြောင်းနဲ့ဦးမောင်သိန်းကိုစစ်ဆေးနေစေဖြစ်တာကြောင့်တွေ့ဆုံခွင့်မရခဲ့တယ်လို့ဘယ်ပုံမှန်နဲ့ဖမ်းဆီးထားတယ်ဆိုတာကိုလည်းမေးမြန်းလို့မရခဲ့ကြောင်းပြောပါတယ်။29ရက်နေ့မနက်မှာတော့ရာဇဝတ်ကျောင်းနဲ့ဆွဲချက်တင်ထားတယ်လို့သိရကြောင်းဒေါ်နန်းမွေးမွေးခင်ကပြောပါတယ်
။ဒီမှာဒီနေ့မနက်ကိုစုံစမ်းကြည့်တယ်ပေါ့နော်။မနေ့ကဘယ်လိုဆုံးဖြတ်တယ်လဲ။ဗာလဲလို့စုံစမ်းချက်ခါမှာတော့ပုံမှန်က190ဆိုတာကဝန်တန်းရောင်းဆောင်မှုပေါ့နော်။ဒါနဲ့ဖမ်းတယ်။နောက်တစ်ခုက356 356ကကြတော့ပြန်ပြီးဆွဲမှုပေါ့နော်။လက်နက်နဲ့ပြန်ပြီးဆွဲမှုဆိုတော့ဒီအမှုနှစ်ခုကိုသူတို့ကရဲဘက်ကအတည်လို့ပြောတယ်ပေါ့နော်
။ဆွဲဆိုထားတဲ့အမှုဟာဒီလ22ရက်နေ့ကဟ ோம் လင်းမြို့နယ်မန်လုံးကျေးရွာကဥစောဖကိုအရက်ဝင်းနဲ့ SNA ခေါ်ရှမ်းနီလက်နက်ကိုင်ဖွဲ့ဝင်နှစ်ယောက်ကလာရောက်ဖမ်းဆီးခဲ့မှုနဲ့ဆက်နွယ်နေတယ်လို့လည်းနှိဆက်သူတွေကပြောပါတယ်။ရှမ်းနီလက်နက်ကိုင်အဖွဲ့ဝင်နှစ်ဦးအနက်တဦးကဦးမောင်သိန်းဖြစ်တယ်လို့ဦးစောဖရဲ့သမီးကထွက်ဆိုခဲ့တာကြောင့်ဖမ်းဆီးတာဖြစ်တယ်လို့လည်းဦးဆိုင်ထေးအောင်ကပြောပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့လုံခြုံရေးနဲ့နှဆက်ရေးရာဝန်ကြီးနဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာတော့နှစ်ဦးလုံးကခီးလွန်နေတဲ့အတွက်အမှုအကြောင်းကိုသေချာမသိရကြောင်းပြောပါတယ်။ဟ ோம் လင်းမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥကြော်ထေးလွင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းကြည့်ခဲ့ကြောင်းနဲ့သူသိရှိတာကိုအခုလိုပြောပါတယ
်။ရဲစခန်းမှာလည်းတော်ပြီပဲဦးမောင်သိန်းကလည်းနောက်ပြီးတော့ဒီနေ့ဆက်ဆက်ရမေးကြည့်လိုက်တော့20ရက်ကလေးကဘိုးကုန်းအုပ်စုစောင်းခါကြီးရမှာသူကရောက်နေတာတဲ့။ရှားမီပါတီအတွက်ပြန်ပြီးဆင်းဖို့အောင်နေစေရဲ့26ရက်အတွင်းမှာအဲဒီဥကြောက်ဖုံးဆိုတဲ့ဆောင်ကကြေးရမှာရှိတယ်။ဘုရားအိမ်မှာရှိတယ်တဲ့။အဲ့ဒါကိုကျွန်တော်ဥကြောက်ဖုံးလို့တောင်းပြီးတော့သာမီးတို့ကလည်းဒီဆောင်ကကြေးရသူ့ရဲ့အိမ်မှာရှိတယ်ဆိုတော့အလီပိုင်အိမ်မှာပြတယ်။တယောက်ဖဲတော့ဒီမှာကျတော့သွားနေတယ်အမှန်တရားကြည့်အောင်
စကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်မှာကြားနီပါတီလို့လူသိများတဲ့တိုင်းလိုင်ရှမ်းနီအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီနဲ့ရှမ်းနီတိုင်းလျံသွေးစည်းညီညွတ်ရေးပါတီဆိုပြီးရှမ်းလူမျိုးအခြေပြုပါတီနှစ်ဖွဲ့ရှိတယ်လို့ဒီနှစ်ပိုင်းတွေအတွင်းမှာ SNA ခေါ်ရှမ်းနီအမျိုးသားတက်မတော်ဟာလည်းဒီဒေသတွေမှာအခြေပြုလှုပ်ရှားနေတာဖြစ်ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲညှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီ season ကိုစနေနေ့ည9:00နာရီချုပ်နေတဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်တန်ကြားနဲ့ DVD ရုပ်တံကချုပ်နေပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။စီရီတင်းမှလေးစဲရခိုင်ပြည်နယ်မင်းပြမြို့နယ်မှာဒီကနေ့အစောပိုင်းပြစ်ခတ်မှုတွေကြောင့်မင်းကလေးနှုတ်ဦးပါဝင်ကျော်သားသုံးဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်စက်ကရီကြီးရွာလေလက်နေကြီးကြီးကြားရောက်ရာကထိခိုက်ဒဏ်ရာတွေရရှိခဲ့ကြောင်းဒေသခံတွေနဲ့ထုတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။လက်နေကြီးကြီးကြားရပောက်ကွဲမှုကြောင့်မင်းကလေးနှုတ်နဲ့အမျိုးသားလူဒဏ်ရာရရှိခဲ့တယ်လို့လည်းစက်ကရီကြီးရွာသူမတ်ဖြူချီကပြောပါတယ်။
ဟုတ်ကဲ့နန်းတော်ကြီးသုံးရကြပါလိမ့်ရှင်သုံးရအနာရတယ်လေဒီကနေ့နှစ်ယောက်ပါမင်းကလေးတွေအသက်ဆေးလေးနိုင်တော့တယောက်ဆေးသုံးနိုင်တော့ရှိပါလိမ့်မီဒီယာတွေပိတ်တယ်လည်းနေနေရွာဆိတ်ကပိတ်တာပါရွာဆိတ်က
လည်းလည်းကြီးကြီးကြားရောက်ပြီးရာချီတဲ့စက်ကလေးချေးရွာသားတွေကလည်းနိစ္စရာချေးရွာတွေမှာတိမ်းရှောင်နေကြရပါတယ်စက်ကလေးချေးရွာတဲ့လည်းလည်းကြီးကြီးကြားရောက်တဲ့အချင်းတွေကိုမင်းပြမြို့နယ်ပြည်နယ်လှုပ်တော်ကူစလေဦးလှတိမ်းအောင်ကအခုလိုပြောပြပါတယ
်ဒီနေ့မင်းပြနေစီကမင်းပြကိုဖိဖိတာပေါ်လာတာဆန်တယ်အဲ့တော့တက်မှာဒီပတ်တော့လွန်ဒီရွာတွေဒီတက်ပြစ်ပြီးတော့တက်လာတာဆိုပြီးတော့အဲ့ရဒေသခံတွေကပြောတယ်ဒီစက်ကြီးရွာကိုကျတဲ့ခါမှာစက်ကြီးမှာဟိုဒဏ်ရာတာက၄ဦးရတယ်၃ဦးကတော့အပြတ်တာပေါ့
ဒဏ်ရာရသူ၃ဦးကတော့ပေါက်သွမ်းမျိုးဆေးရုံကိုပို့ဆောင်ထားတယ်လို့ဒေသတွင်းလူမှုကူညီရေးဖွဲ့ဝင်တွေကပြောပါတယ်ပြီးခဲ့တဲ့ရက်တုန်းကလည်းမင်းပြမြို့နယ်ခေါင်းလောင်ကျောင်းကျေးရွာမှာရှိပုံနာမြစ်ခေါ်ခေါလောင်းချောင်းမြစ်တွင်ခုံမောင်းနေတဲ့တပ်မတော်ရေရင်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။မနေ့ကလည်းရတိတ်တောင်မြို့နယ်ဘီနော်ချေးရွာနီးအပြည်ပြည်ဆိုင်ရာချက်ရှင်ဒီကော်မတီ ICRC ကကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ရမှာငံရံအဆုံးပြုတဲ့ဆက်လီတစည်းပြစ်ခတ်ခံရမှုကြောင့်မိလောင်ကျောင်းသွားပြီးအနည်းဆုံး2ဦးသေ2ဦးသံရရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပြကခံရလို့မိလောင်သွားတဲ့ဆက်လီဟာ ICRC ကကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်ရင်လမ်းခရီးမှာပြကခံရတာဖြစ်ကြောင်းတန်ရရသူလေဓမာတွေကိုမေးမြန်းချဲရသိရတယ်လို့လဲဂျင်းကျော်ရွာအုပ်ချုပ်ရေးဖွဲ့ဝင်လူကပြောပါတယ
်။ဟောသူက ICRC ကကယ်ဆယ်ရေးပစ္စည်းတွေပြောပါတယ်။ဒီ80ပစ္စည်းကိုဘုံတော်မြတ်နဲ့ဆန်ခွန်းလေးကိုတော့ပြောတာကပြောပါတယ်။သူတို့ပြောတာကဟိုဟာဇက်နေပြီးတင်ဖို့ကဟိုပိတ်တယ်နဲ့သူတို့ကဟို ICRC တာပြန်အစားထားတယ်ကိုသူတို့ထုတ်ပြတော့ပြောပါတယ်။သူတို့ဒီကပေးတဲ့အစားထားတရားတွေကိုကြားနေသူတို့သိတာပါတဲ့
။ပြကမှုတွင်သိဆုံးသူကတော့မောင်စော်မူးထွန်းဘုံတော်ကျွန်းကဖြစ်ပြီးတန်ရရလူကတော့ဥမှုသက်စနဲမျိုးနဲ့ဥလှမောင်မြတ်ဦးမျိုးကလို့စဘူကျွန်းအုတ်ချုံရေးဖို့ဝင်သူကပြောပါတယ်။တန်ရရသူနှူးကတော့စစ်တွေမျိုးကိုခေါ်ဆောင်သွားပြီလို့လဲစီရီပင်ကျေးရွာလူမှုအကူအညီပေးရေးဖို့ဝင်သူကပြောပါတယ်။ကနဦးသတင်းမှာတော့လက်နက်ပစ်ခတ်စင်အတွင်းရေထဲကျသွားတဲ့သူဟာတေဆုံသွားပြီလို့သတင်းပေါ်ထွက်နေပေမဲ့လည်းအသက်မသေးလွတ်မြောက်သွားခဲ့တာပါ။မင်းပြနဲ့ရတိတောင်ဖက်တမတော်ရေရင်ကပြစ်ခတ်ခဲ့ကြောင်းကိုတိုင်းတွေ့သူတွေကပြောဆိုနေတာနဲ့ပတ်သက်လို့တမတော်ပြောခွင့်ရသူကိုဆက်တွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့မရရှိခဲ့ပါဘူး။တမတော်သတင်းမှပြန်ကြားရေးဖွဲ့ရဲ့မနေ့နှောင်းပိုင်းထုတ်ပြန်ချက်မှာတော့အေးရခိုင်လက်နက်ကိုင်ဖွဲ့တွေစီနင်းလိုက်ပါလာတဲ့ဆက်လီကနေစတင်ပြစ်ခတ်ရမှာထုတ်ပြန်ပြစ်ခတ်ခဲ့ကြောင်းပြောဆိုထားပါတယ်။ICRC အနေနဲ့အကူအညီပေးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အခါမှာသက်ဆိုင်ရာတာဝန်ရှိသူတွေကိုကြိုတင်အသိပေးညှိနှိုင်းပြီးမှသာပို့ဆောင်ပေးနေတယ်လို့လုံခြုံရေးအဖွဲ့တွေကလည်းလိုအပ်တာတွေအကူအညီပူးပေါင်းဆောင်ရွက်ပေးလေးရှိတယ်လို့လည်းပြောဆိုထားပါတယ်။ ICRC ကတော့ပြစ်ခတ်ခံရတဲ့ဆက်လျာ ICRC ရဲ့အကူအညီပေးရေးပစ္စည်းတွေကိုစည်ယူပို့ဆောင်ရမှာငားရန်သုံးပြုတဲ့ဆက်လျဖြစ်ကြောင်းအတည်ပြုခဲ့ပြီးပြစ်ခတ်ခံရမှုတွေစိတ်မကောင်းဖြစ်ရကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ ဒါပေမဲ့လည်းဆက်လီပေါ်မှာ ICRC ဝန်ထမ်းတွေလိုက်ပါတာမရှိသလိုအနီးဝန်းကျင်မှာလည်းမရှိကြောင်းပြောဆိုထားတာပါသမ္မတော်နဲ့ ICRC တို့ရဲ့ထုတ်ပြန်ချက်တွေနဲ့ပတ်သက်လို့မရှင်းလင်းတဲ့ချက်တွေကိုသိရှိဖို့ဆက်တွယ်မေးမြန်းဖို့ကြိုးစားပေမဲ့လည်းသမ္မတော်ဘက်ကဆက်တွယ်လို့မရသေးသလို ICRC ကတော့ထုတ်ပြန်ချက်ကိုဒါကိုးကားဖို့တုံ့ပြန်ထားပါတယ်ပြီးခဲ့တဲ့မေလဆုံးမှာလည်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကကိုဗစ်ရောဂါစစ်ဆေးနမူနာတွေကိုသယ်ဆောင်လာတဲ့ကာရစီပြစ်ခတ်ခံရမှုကြောင့်ရေမောင်းဖြစ်သူသေဆုံးသွားခဲ့ပါတယ်။ရခိုင်ပြည်နယ်မှာတပ်မတော်နဲ့ AA ဖွဲ့ကြားဖြစ်ပွားနေတဲ့နှစ်နှစ်နီးပါးစစ်ရေးပဋိပက္ခတွင်အယက်သားတွေထိခိုက်သေဆုံးမှုတွေရှိနေတာကြောင့်ကုလသမဂ္ဂပါဝင်နိုင်ငံတကာအသိုင်းအဝန်းကလည်းသတိပေးထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်တရုတ်နိုင်ငံမှာအလုပ်ရှင်ရဲ့ကန့်သတ်ချုပ်ချယ်မှုတွေခံနေရတဲ့အကြောင်းလူမှုကွန်ရက်ပေါ်မှာဖော်ပြလိုက်ပြီးတဲ့နောက်မြန်မာအလုပ်သမားအမျိုးသမီး40နီးပါးပြန်လည်လွတ်မြောက်လာတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထက်ပါတရုတ်နိုင်ငံရွှေလီမြို့ဖုံအားသွင်းကျိုးဆက်ယုံမှာလုံလုံနေရဲ့မြန်မာအမျိုးသမီး39ယောက်ဟာအလုပ်ရှင်ကိုလစာတိုးတောင်းပြီးမကြခင်မှာပဲအဆောင်ဝင်းနဲ့ပိတ်ဆောင်ခံရကြောင်း Facebook လူမှုကွန်ရက်မှာပေါ်ပြလိုက်ပြီးရဲ့နောက်ပြန်လည်လွတ်မြောက်လာခဲ့ကြတာပါသူတို့ရင်ဆိုင်နေရတဲ့အခြေအနေအကြောင်းဗီဒီယိုကိုတင်းလာနေမှာပဲလက်ကင်ဖုံကနေပေါ်ပြအကူအညီတောင်းခဲ့ရကနောက်တနည်းမှာမြန်မာနိုင်ငံလူကုန်ကူးတားဆီးရေးတောင်းရှိသူတွေရွှေလီမြို့ကရဲတပ်ဖွဲ့ကိုအကြောင်းကြားခဲ့ရပါတရထဲမှာပဲတရုတ်ရဲတပ်ဖွဲ့ကစစ်ရုံပိုင်ရှင်ကိုဆစ်ဆဲခဲ့ပြီးမြန်မာနိုင်ငံသားမိန်းကလေးတွေကိုလည်းကယ်ထုတ်ခဲ့ကြောင်းတရုတ်နိုင်ငံရွှေလီမြို့နယ်ကက်ရက်ရှိရဲမြန်မာနိုင်ငံနယ်စပ်မူဆယ်မြို့ကလူကုန်ကူးမှုတားဆီးရေးအဖွဲ့ခေါင်းဆောင်ရဲမှုမင်းနိုင်က VOA ကိုပြောပါတယ်
သူတို့စစ်ရုံကနေပြီးတော့ခြံဝင်းကိုတော့ခတ်ပိတ်ထားတယ်ဆမမကြီးကိုရေမတိုက်ဘူးဆိုပြီးတော့ပြန်လာတဲ့တော့ကျွန်တော်တို့ကနေပြီးတော့တရုတ်နိုင်ငံမှာရွှေလီမြို့ရှိတဲ့ဂျဲရဲရဲ၂၀ဆက်ဆံရေးယုံတွေကိုကျွန်တော်တို့ကစပုတ်ပြီးတော့အရှင်းပြေကိုဦးတည်တောင်းခံလိုက်တယ်။အဲတရုတ်ရဲဌာနကနေရှင်းလိုက်တာကပြည်ထောင်တဲ့အခါမှာ39ထက်မှ6ယောက်ကတော့မနေ့ကဆက်တနေလောက်မှာကျွန်တော်တို့မြန်မာနိုင်ငံဘက်ကိုပြန်ရောက်လာပါတယ်။
ဒါကအလို့ရှင်အလို့သမားပြဿနာဖြစ်ပေမဲ့တရားဝင်အလို့လုပ်ခွင့်မရရဲ့တရုတ်ပြည်ရဲ့အခြေအနေကြောင့်နှစ်ဖက်လုံးအလို့သမားယုံနဲ့ဖြည့်ရှင်းလို့မရပဲလူကုန်ကူးတားဆီးရေးအဖွဲ့နဲ့နေဆက်ဆက်ဆံရေးယုံတောင်းရှိသူတွေကဖြည့်ရှင်းပေးရကြောင်းရဲမှုမင်းနိုင်ကပြောပါတယ်
။ဒီတော့ကအလို့သမားဥတီဌာနကလည်းတရုတ်ဘက်ကရှီဒီမှာရှိတဲ့အလို့သမားဥတီဌာနကိုအကြောင်းကြားပေးဖို့အခုကြီးဖြည့်ရှင်းပေးဖို့တော်တော်လေးခက်တယ်ဗျာ။ဒါဟိုဘက်ကလည်းဒီဘက်နဲ့တော့အလို့သမားနဲ့အလို့ရှင်နဲ့နားလည်မှုယူပြီးတော့ကလုပ်ရကြတာဖြစ်တဲ့အတွက်ဟောရှိတော့ရှိနေမှာပဲဗျာ။
တရုတ်နိုင်ငံနယ်စပ်ဒေသတွေမှာအလုံးလုံးနေရဲ့မြန်မာနိုင်ငံသားတွေရဲ့စည်ရင်အတိအကျကိုရနိုင်ဖို့ကခက်ခဲတယ်လို့ယူနန်ပြည်နယ်ကုမင်းမြို့ကောင်စစ်ဝင်ယုံနဲ့ပေကျင်းမြို့တော်ကမြန်မာတန်ရုံတောင်ရှိသူတွေကပြောပါတယ်။တရုတ်အစိုးရရဲ့သူ့နိုင်ငံသားတွေအလုံးကိုင်းအခွင့်အလမ်းဦးစားပေးမူဝါဒကြောင့်တရားဝင်လုံလုံခွင့်နဲ့အစိုးရချင်းသဘောတူအလုံသမားဆေးလုပ်ဖို့ကိစ္စတွေဟာလည်းအခုအချိန်ထိစွန့်ညွှေးညှိနှိုင်းနေရဆဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOE အတွက်သတင်းပေးပို့လိုက်တာပါ။
မြန်မာနိုင်ငံသားတွေပါဝင်ထိုင်းနိုင်ငံရောက်နိုင်ငံခြားသားအလုပ်သမားတွေကိုဗစ်ကပ်ရောဂါကာလနေထိုင်ခွင့်ဗီဇာတက်တန်းတိုးရမယ်နောက်ဆုံးရက်နီးလာတာကြောင့်ထိုင်းရနာပိုင်နေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကအလုပ်သမားတွေထိုင်းနိုင်ငံမှာကပ်ရောဂါကာလနေထိုင်အလုပ်လုပ်ခွင့်တက်တန်းထပ်တိုးဖို့ဒီလကုန်နောက်ဆုံးသတ်မှတ်ထားတာကြောင့်အချိန်မီဆောင်ရွက်ကြဖို့နဲ့ပြတ်ခွက်ခဲ့မယ်ဆိုရင်အရေးယူခဲ့ရမှာဖြစ်ကြောင်းသတိပေးနေတာပါ။သမယက်အမီဗီဇာတက်တန်းတိုးဖို့ပြက်ကွက်မယ်ဆိုရင်ဒံငွေဖြစ်ထိုင်းစံငွေတသိန်းအထိပေးဆောင်ရမှာဖြစ်ကြောင်းထိုင်းနိုင်ငံပြည်ထရေးနဲ့အလုပ်ကံရှာဖွေရေးဌာနတွေကဒီတစ်ပတ်တည်းမှာပဲသတိပေးထားကြောင်းမြန်မာလူသမားရေးဆောင်ရွက်နေတဲ့ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါဗျာ
ကွန်ပျူတာတူအစောပိုင်းဒီကိုဝင်နယ်လီကလာမှာသူအောက်ထုတ်ကတုံးသက်တိတိလို့သူကခွင့်ပြုထားတာဟုတ်စိန်ထဲမှာသုတ္တမရတူရတရားရဆန်ဆေးကောင်းဆရာဆရာနဲ့ပြန်လည်ပြုလို့ဖို့ခက်ခဲတာတော့နောက်စာအုပ်တွေပြန်လည်ပြီးမြန်မာနိုင်ငံမှာအနေလို့ဖို့ခက်ခဲတာကြောင့်အဲ့ဒီကွန်ပျူတာတူအစောပိုင်းဒီကိုဝင်နယ်လီကလာမှာသူအောက်ထုတ်ကတုံးသက်တိတိလို့သူကခွင့်ပြုထားတာဟုတ်စိန်ထဲမှာသုတ္တမရတူရတရားရ
ဒီကနေ့ပါလေးပါသူကကြက်ခံပြီးဖို့ထိသူကရေးကြနေနဲ့ချုပ်ပြန်ထားတာတွေ့ရပါတယ်ဟုတ်ကဲ့ထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့အချိန်မီသက်တမ်းမတိုးတဲ့အလုပ်သမားတွေကိုအရေးယူမှာဖြစ်တာကြောင့်တက်ဆိုင်ရာနိုင်ငံတွေကတန်ရုံးနေအနေနဲ့မိမိနိုင်ငံသားတွေကိုအတိပေးနှိုးဆော်ဖို့ကိုလည်းတိုက်တွန်းထားပါတယ်ဗီဇာသက်တမ်းတိုးဖို့ပြက်ကွက်နေသူတွေရပ်ပေါင်း င်ငံဝင်ရောက်ခွင့်ကိုပါရပ်တပံပိတ်ပင်ခံရမယ်လို့လည်းသတိပေးထားပါတယ်။တရားနာပိုင်တွေကအခုလိုသတိပေးနေပေမဲ့လက်တွေ့လုပ်ဖို့အခက်အခဲရှိနေတုံးပဲလို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။သူတွေကအလုံလည်းမရှိဘူး။ဂျာလန်မှာကကဘတ်စီကတန်တိုးတို့ပြန်ဆိုလို့ရှိရင်အခက်အခဲဖြစ်တယ်လေ။အဝါသူကရှော့ပြလိုက်တယ်ဆိုတော့ဟိုနည်းနည်းရှော့ပြကြပေါ့အလုပ်ချင်းအစ်စ်ပြောင်းဖို့အတွက်နောက်ကျနေတာတော့မတိုးအလုပ်ချင်းမပြောင်းဖြစ်တာလို့ပြောရင်ဆိုတော့ပိုင်သူတို့ပြောတဲ့ကျန်အော်ပေးတယ်လို့ခေါ်တာပေါ့အဲ့လိုအဆူအေကိုသူကဟလာကာလာကိုအကန့်အသတ်ရှိရနေတိုးလို့ရတယ်အဲပေးတိုးတယ်ပေါ့နော်ဒါပေမဲ့ဒီအော်တိုဝါ30ကျင်းနေမထိုင်မှာအပီးတိုးဆိုလုပ်ပြလိုက်တယ်ဒီခွင့်ပြုချက်လေးရှိတော့အဲ့ဒါနဲ့ပတ်သက်လို့တချို့တော့အကျိုးခံလောက်မရှိတော့ဆိုစီးသွားတယ်ဒါပေမဲ့အများစုကဒီကာလကကိုဗစ်ကာလမှာအများစုတော်တော်လေးဒုက္ခရောက်ကြလေဒုက္ခရောက်တဲ့အခါကျတော့ဒီပုံကြေးစိတ်ကိုတတ်နိုင်တဲ့လူကတော့ကျွန်တော်ထင်တယ်နည်းလိမ့်မယ်အဲဒါကျတော့အဲ့လိုဒုက္ခတွေရောက်မှာပေါ့ဗျာ
ကာယောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်သက်ခဲ့တဲ့ထိုင်းနိုင်ငံမှာအလုပ်ပိုင်နဲ့စာဝတ်နေရေးအခက်အခဲတွေကြောင့်တန်းတဲ့ချီရှိတဲ့မြန်မာလူသမားတွေတဲကနေရပြညာသူတွေလည်းတင်ကနန်းထိရှိခဲ့ပါတယ်ကိုဗစ်ကာယောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးဆက်သူ3600လောက်ရှိခဲ့တဲ့ထိုင်းနိုင်ငံမှာမကြသေးခင်လတွေကစလို့ယောဂကူးဆက်မှုတွေလျော့ပါလာတဲ့အချိန်လုပ်ငန်းတွေပြန်လည်လည်ပတ်ရမှာအလုပ်သမားလိုအပ်ချက်တွေရှိနေတာကြောင့်မြန်မာနိုင်ငံသားတွေအပါအဝင်အိမ်နီးချင်းနိုင်ငံတွေကရွှေ့ပြောင်းလုပ်သမားတွေကိုအလုပ်လုပ်ခွင့်ပေးဖို့လည်းစီစဉ်နေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာယောဂကူးဆက်မှုတွေကြော့ပြန်တိုးလာနေတာကြောင့်အလုပ်သမားတွေခေါ်ယူဖို့အတွက်လည်းထိုင်းနိုင်ငံဘက်ကတွန့်ဆုတ်နေပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နာရီကနေ10နာရီအထိအချိန်နှေးပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဥအောင်ခင်ရမြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တိုင်းပြည်ရဲ့အနာဂတ်ဟာလူငယ်တွေဖြစ်ပါတယ်။မျိုးဆက်တဲ့လူငယ်တွေမှာသူတို့မိဘတွေမရနိုင်တဲ့အခွင့်အရေးတွေရရှိနေပါတယ်။မျိုးဆက်တဲ့လူငယ်တွေအကြောင်းဗီရိရှကောင်စီကမကြသေးမီကစစ်တမ်းကောက်ထားပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ညီမကြီးမဘဝအခြေအနေကောင်းမွန်လာလိမ့်မယ်လို့လူငယ်အများစုကမြင်ကြပါတယ်။အသက်16နှစ်နဲ့30အကြာကလူငယ်2400ကျော်ကိုရန်ကုန်အခြေစိုက်ဗြိတိရှ်ကောင်စီကစစ်တမ်းယူတဲ့အခါမှာ85ရာခိုင်နှုန်းကလာမဲ့5နှစ်အတွင်းဘဝအခြေအနေကောင်းလာလိမ့်မယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့သူတို့ထဲမှာ25ရာခိုင်နှုန်းဟာအလုံးမရှိကြပါဘူး။ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းသာယာရေးအတွက်ဒီမိုကရေစီပြုပြင်လုပ်ရမယ်လို့ယုံကြည်သူက90ရာခိုင်နှုန်းရှိပါတယ်။ရွေးကောက်တင်ရောက်တဲ့အစိုးရတွေလက်ထက်မှာကောင်းမွန်လာတယ်လို့မြင်ကြပါတယ်။နိုင်ငံရေးလွတ်လပ်မှုကိုတံပိုးထားပေမဲ့စိတ်ထင်တိုင်းပြောလို့မရဘူးဆိုတာကိုလူငယ်အများစုကသဘောပေါက်ကြပါတယ်။စီကံကျင့်ဝတ်ကောင်းမွန်အောင်အစိုးရကထိန်းချုပ်ပေးရမယ်ဆိုတာကိုနားလည်သူ80ရာခိုင်နှုန်းရှိပါတယ်။ ။ရာမေ9နှစ်အတွင်းငြိမ်းချမ်းရေးသဘောတူချက်ရလိမ့်မယ်လို့လူငယ်90ရာခိုင်နှုန်းကယုံကြည်ကြပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်နဲ့စစ်ဆေးဆွေးနွေးရာမှာခရီးမရောက်လို့အယတအဆိုးရကိုအားမလို့အားမရဖြစ်သူတွေရှိပါတယ်
။ရေရှည်ငြိမ်းချမ်းရေးရဖို့အရေးကြီးဆုံးကဘာလဲလို့လူငယ်တွေကိုမေးကြည့်တဲ့အခါစည်းဝါးဖုံမျိုးတိုးတက်ပြီးစည်ရင်မှုယော်နေဖို့အရေးကြီးဆုံးလို့90ရာခိုင်နှုန်းကဖြေပါတယ်။ပညာရေးစနစ်ကောင်းရင်ငြိမ်းချမ်းရေးအခြေခံခိုင်မာနိုင်တယ်လို့ယုံကြည်သူက85ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးဖြစ်စင်မှာဖက်ဒရယ်စနစ်အရေးပါတယ်လို့ယုံကြည်သူက30ရာခိုင်နှုန်းလောက်သာရှိပါတယ်။ငြိမ်းချမ်းရေးတိဆောက်ရာမှာဖက်ဒရယ်စနစ်ဟာအဓိကမကျဘူးလို့ယုံကြည်တဲ့သဘောပါပဲ။တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေယုံကြည်လာအောင်အစိုးရကဆွဲဆောင်နိုင်ပါမလားလို့တန်တရားဖြစ်သူတွေလည်းရှိပါတယ်တမတော်ကိုလည်းလူငယ်တွေကအယုံကြည်ရှိပုံမရပါဘူးနေဘက်တွေမှာဖြစ်ပွားတဲ့လူအခွင့်ရေးချိုးဖောက်မှုမတရားလုပ်မှုအနိုင်ကျင့်မှုစတာတွေနဲ့တမတော်ဆက်ဆက်နေတယ်လို့သာလူငယ်အများစုကမြင်ကြပါတယ
်စစ်တမ်းယူတဲ့လူငယ်88ရာခိုင်နှုန်းဟာမိသားစုကိုအလွန်တန်ဖိုးထားပါတယ်ဒီနေရာမှာအမျိုးသားရောအမျိုးသမီးရောသဘောထားချင်းတူကြပါတယ်သူတို့အတွက်အစပြာငွေကြီးကျမ်းမာရေးနဲ့အလုပ်ရရှိရေးဟာမိသားစုလောက်အရေးမကြီးပါဘူးမိသားစုရေးအရေးပြီးတော့မှကျမ်းမာရေးငွေကြီးအလုပ်ဘာသာရေးပညာရေးဝါသနာနိုင်ငံရေးမိတ်ဆွေအရေးအချစ်ရေးစတာတွေကိုစဉ်းစားလာကြတာတွေ့ရပါတယ်ဘဝရည်မှန်းချက်ရှိရေးနဲ့ဘာသာရေးဟာအရေးကြီးကြောင်းလူငယ်90ရာခိုင်နှုန်းကျော်ကယုံကြည်ကြပါတယ်တချို့ကလည်းမိမိရဲ့အသွင်လက္ခဏာကိုဖော်ပြရမှာဘာသာရေးဟာအရေးကြီးတယ်လို့မြင်ကြပါတယ
်စစ်တမ်းရဲ့ထူးခြားချက်တစ်ခုကတော့နိုင်ငံရေးစိတ်ဝင်စားတဲ့လူငယ်တွေများပြားနေတာပါပဲနိုင်ငံရေးဟာသူတို့ဘဝမှာအရေးကြီးတယ်လို့ပြောတဲ့လူငယ်ဦးရေဟာ60ရာခိုင်နှုန်းသာရှိပါတယ်ဒါပေမဲ့ကိုးကွယ်တဲ့ဘာသာကြောင့်ခွဲခြားဆက်ဆံခံရတဲ့အတွေ့အကြုံရှိတယ်လို့စစ်တမ်းဖြေကြားသူ20ရာခိုင်နှုန်းကဆိုပါတယ်နေရာဒေသကိုလိုက်ပြီးခွဲခြားဆက်ဆံခံရပုံချင်းမတူပေမဲ့အားလုံးခြုံကြည့်လိုက်ရင်စစ်တမ်းဖြေကြားသူ82ရာခိုင်နှုန်းဟာခွဲခြားဆက်ဆံတာကိုခံခဲ့ရဘူးသူတွေဖြစ်ပါတယ်။တခါတရံလောက်သာခံရသူ60ရာခိုင်နှုန်းမကြာခဏခံရသူ36ရာခိုင်နှုန်းရှိကြောင်းဖော်ပြပါတယ်။ဝိစင်းနဲ့ပတ်သက်ပြီးလူငယ်အတော်များများသတိထားကြတာတွေ့ရပါတယ်။စစ်တမ်းဖြေကြားသူ80ရာခိုင်နှုန်းဟာမူရည်စေးသမားတွေနဲ့အပေါင်းအသင်းမလုပ်ဘူးလို့ဆိုပါတယ်။စိတ်ကျမ်းမာရေးချို့တဲ့သူတွေနဲ့လည်းမိတ်ဆွေမဖြစ်လို့ကြောင်းလူငယ်48ရာခိုင်နှုန်းကပြောကြပါတယ
်မိမိနေတိုင်းရလူအဖွဲ့အစည်းအတွက်ဝိုင်းဝန်းဆောင်ရွက်ဖို့အရေးကြီးတယ်လို့စစ်တမ်းယူတဲ့လူငယ်အများစုကယုံကြည်တာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်အယတအသင်းအဖွဲ့တွေရှိလာတာဟာခေတ်လူငယ်တွေရဲ့အတွေးအမြင်ကိုစမ်းသစ်စေပါတယ်ဒီအသင်းအဖွဲ့တွေဟာလူငယ်ကိုသင်တန်းပေးပြီးကူညီပံ့ပိုးတာမျိုးတွေရှိပါတယ်အယဖက်အဖွဲ့အစည်းတွေမှာလူငယ်ပါဝင်လှူရှားလာကြတာတွေ့ရပါတယ်။တိုင်းသားလူငယ်အဖွဲ့အစည်းတွေလည်းရှိလာပါတယ်။လူငယ်တစုတီဆောင်တဲ့မန္တလေးအခြေစိုက်ယုံကြည်ရာအသိပညာပြန်ပေါ်ရေးအသင်းနဲ့အခမဲ့စာကြည့်တဲ့ဟာငင်းညာရေးနဲ့ဖေဒရယ်ရေးရာမှာအလုံယုံဆွေးနွေးပွဲတွေလုပ်နေပါတယ်။လူငယ်တွေနိုင်ငံအရေးစိတ်ဝင်စားလာအောင်လှုပ်ဆောင်ရာမှာဒီလိုအဖွဲ့အစည်းမျိုးတွေဟာအဓိကအခန်းကပါဝင်နိုင်ပါတယ်။တက္ကသိုလ်ကျောင်းသူကျောင်းသား300လောက်ကိုနှစ်စဉ်ခေါင်းဆောင်မှုသင်တန်းပေးနိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်လူငယ်ဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်တာကြောင့်လူငယ်တွေရဲ့လှုပ်ရှားမှုကိုကြည့်ရင်အနာဂတ်ကိုအကဲခံနိုင်လိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ရွေးကောက်ပွဲအတွင်းကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်းမထိန်းနိုင်သေးပေမဲ့တစ်ပတ်ကျော်အတွင်းတနင်္ဂနွေလုံးလူသန်းတွေနဲ့ချီမဲပေးဖို့ရှိနေတာမို့ကူးစက်မှုတွေထပ်မမြင်မလာအောင်ကာကွယ်ရေးအစွမ်းကုန်လုပ်ဖို့လိုနေပါတယ်။ဒီအတွက်နိုင်ငံတကာသင်ခန်းစာဘာတွေရှိနေပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလည်းဘလို့ပြင်ဆင်ထားကမဲပေးသူတွေဘာတွေအဓိကသိသင့်လှုပ်ဆောင်သင်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့မကြာခင်မှာဒီရွေးကောက်ပွဲကလာတော့မယ်ဆိုတော့ကိုဗစ်ကလည်းဖြစ်နေခြင်းဆိုတဲ့အခါကျတော့ပိုးလည်းမကူးဆက်ခံအောင်ပေါ့နော်ဆရာအထက်ပါအကြံပေးခြင်းလည်းဆရာပြည်သူတွေကိုလေ
ဒီကိုဗစ်ကာလကြီးမှာအောင်မြင်စွာပြီးသွားတဲ့နိုင်ငံတွေကဧပြီလ15ရက်အတ
ောင်ကိုရီးယားလောက်ခဲ့တယ်ဇူလိုင်လ10ရက်တုန်းကစင်ကာပူလောက်ခဲ့တယ်အော်အော်တိုဘာကျွန်တော်18ရက်နေ့ကနယူးဇီလန်ရွေးကောက်ပွဲအဲတော့သူတို့နိုင်ငံတွေရဲ့ထူးခြားမှုတွေကိုလိုက်ကြည့်တဲ့အခါကျတော့သူအားလုံးက social distancing လို့နော်နော် mask တို့နော်မဖြစ်မနေပေါ့ mandatory mask and gloves လို့အောင်သုံးတယ်လူတိုင်း mask တက်လာရမယ် disposable gloves လည်း80ကျလာမယ်အဲအဲ့ဒါကစင်ကာပူပေါ့နော်မလုပ်ဘူးမလုပ်ရဘူးဆိုမဲုံနဲ့ဝင်းဝင်းမခံဘူးမဲုံအဝအနေပြီးတော့ခြားတိုင်းတယ်ခြားရှိတယ်သူတို့ဝင်းချက်မောတယ်ချောင်းဆိုးတယ်အဲ့လိုလက္ခဏာတခုခုပေါ့နော်ရှိရင်မဲုံနဲ့အဝင်းမခံတော့ဘူးဒီဇာတ်နေရာတခုကိုဖေးဖေးခိုင်တာမျိုးရှိတာပေါ့နော်။တောင်ကိုရီးယားဆိုလို့ရှိရင်လူတွေအတွက်ပေါ့နော်။ code of conduct ပေါ့နော်။မဲဆန္ဒရှင်များလိုက်နေအောင်ကျင့်သုံးဆိုပြီးတော့ခါရက်ပြထားလိုက်တာ။ဘာဖြစ်မနေလိုက်တာအောင်လိုက်ကြမှတ်တာပေါ့နော်။အဲ့တော့သူကဒီလိုင်းမှာစတာမယ်။အဲခုနအဖျားမရှိရဘူး။ social distancing နဲ့လာမယ်။ဒါကျွန်တော်တို့လည်းအကုန်လုံးပြည်ပြည်သားပေါ့နော်။အဲကိုဘောပင်ကိုယူလာမယ်။ဒီတော့တခါစင်ကာပူအနေနဲ့ကြည့်လိုက်တယ်တော့မဲယုံနေမှာမနေ့ကျင့်နိုင်ရတဲ့ည7နာရီဖွင့်နေတော့ပါလို့အဲ့တော့ပထမအဆုံးအသက်65နှစ်အထက်တွေကိုပထမ2နာရီပေါ့သူဦးစားပေးပြီးတော့ကြားထဲမှာမဲယုံမလာနိုင်တဲ့ order နဲ့ stay home နေနေရတဲ့လူတွေနိုင်ငံသားဝင်လာလို့ facility quarantine ထိနေတဲ့လူတွေကို mobile ပေါ့နော်ဒီရွှေလျားမဲယုံနဲ့လိုက်ပြီးတော့မဲတွေလက်ကောက်တယ်ဒါတောင်မှသူတို့ကဒီမဲယုံအဝမှာ disposable glove တွေပေးနေရတဲ့ခါကျတော့လက်တွေစွန့်နေတာကြာသွားတဲ့ခါကျတော့2နာရီကျောင်းကိုတုတ်တုတ်လုပ်တာအဲ့ဒါမပြီးဘူးသူတို့ရရှိနိုင်ဒီမှာပြီးတော့နောက်ထပ်အရေးပေါ့10နာရီဒီနောက်ထပ်2နာရီတိုးပြီးလည်းရတယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံအတွက်ရောဒီနိုင်ငံတကာအတွေ့အကြုံတွေကြည့်ပြီးတော့
ကျွန်တော်တို့နိုင်ငံအနေနဲ့တလားချိုပြီးတော့ပေါ့နော်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ပြီးတော့ COVID ရောဂါပါဝင်ထိန်းချုပ်ရေးလုံများများကိုဆောင်ရွက်ရမယ်ဆန်လုံငန်းလမ်းညွှန်ဆိုပြီးတော့ကျန်းမာရေးဝန်ကြီးဌာနတွေကထုတ်ပြန်တာရှိတယ်အဲ့ဒါကအပိုင်း1နဲ့အပိုင်း2ခွဲပြီးတော့အဲ့ဒါဒီမှာမဲယုံမှုတွေမဲယုံတဲ့ပတ်သက်တဲ့သူတွေကို online ရဲ့သူတို့သင်တန်းပြီးတော့ဆိုမျိုးနဲ့ကျမကြီးဦးဒီဌာနကြီးရဲ့တယ်လီဖုန်းနံပါတ်ဒီမှာကွာခါတဲ့တနိုင်ငံလုံးရဟာတွေကိုသူတို့အကုန်လုံးထည့်ပေးထားတာအဲ့ဒီဟာတွေကိုကျွန်တော်မေးရမှုတွေကသူနဲ့ပတ်သက်တဲ့နှုတ်တွေသူဆက်လို့ရတယ်အရေးပေါ်လာအောင်ရှင်းဒီတော့မှအရေးပေါ်တုံ့ပြန်ရေးအဖွဲ့ဆိုတာရှိတယ် Emergency Operation Center ဆိုပြီးတော့နော်အဲ့ဒီမှာမေးရုံနဲ့မှမူလဲသွားမယ်ပြတ်သွားမယ်တို့မရှိရင်အခြေအကျိုးတက်လာမယ်အဲ့လိုမျိုးတွေဆိုရှင်လည်းကိုညီဖို့ချက်ချင်းပဲတုံ့ပြန်မယ်နေရာမျိုးတွေသူကြိုတင်ပြင်ဆင်ထားတာတွေ့ရတယ်ပေါ့နော်မဲပြီးတဲ့ပုံစံလေးကိုခါတော့ဟိုနေလေးတွေနဲ့ဝင်ပေါက်ကဘယ်ကနေစဝင်ဝင်တာကနေပြီးတော့အဲ့ဒီနေရာမှာလက်စီဟန်ဆန်တဲ့ဇာလေးတွေဟန်ဂျယ်လေးတွေတော့ပေါ့တာအပြီးပြီးတော့မှအဲဝင်ပြီးတော့မဲပေးသူများသိရအောင်တော့သတ်ပုံတွေကိုသူကထုတ်ပြပြီးတော့သူကပလတ်စတစ်တွေဝင်မယ်အဲ့ပလတ်စတစ်တွေကိုထည့် check in လုပ်မယ်အဲ့တော့လူတိုင်းကတော့မတ်စီမဖြစ်နေတက်လာမယ်ပထမမှာ6ပေကြား6ပေကြားသက်ဝိုင်းလေးတွေဝိုင်းထားပြီးတော့အဲ့နေရာမှာရက်မယ်ပေါ့နော်အပြင်မှာလည်းကျွန်တော်အုံမနေရအောင်ပေါ့နော်ပြီးတော့မှကျွန်တော်နေရာအသီးသီးသွားတော့လွတ်တော်ကိုယ်စားလေးတိုင်းဒေသကြီးလွတ်တော်ကိုယ်စားလေးအမတ်1အမတ်2တို့ရဲ့မဲပြားကိုသွားထုတ်မယ်ပြန်ပြမယ်ရုံသွားထည့်မယ်အဲပြီးတော့မှတခါဒီမှာချစ်ရတဲ့ကြိရတဲ့ဥစ္စာတွေကိုလည်းအဲ့ဒီမှာရှိရတခါဆုံးဘောပင်တော်ဒီမျိုးဆိုတာတစ်သိတုံးပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီနိုင်ငံတကာအတွေ့အကြုံနဲ့ရှင်ပြီးတော့ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့အနေအထားတွေပေါ့ဆရာဘယ်လိုသုံးသပ်မိလဲ
တော်တော်လေးအားရအောင်ပြင်ထားတာတွေ့ရတယ်မဲပြီးရစနစ်တွေအဲ့တော့နေရာသီးသီးမှာကျွန်တော်လက်သေးတဲ့နေရာ၅နေရာထားပေးထားတယ်ဆန်ဆန်တွေကတစ်ခုပြီးကင်ပြီးရင်တခါဆန်ဆန်တွေလည်းပုတ်ဆန်ကျန်တဲ့ပုတ်ပေါ့နော်မဲတစ်ခုထုတ်ယူပြီးရင်တခါနဲ့ပုတ်ပြီးတော့မှဒီသိတုံးနှိပ်ပြီးလို့ရှိရင်တော့မဲရုံနဲ့သွားထည့်ပြီးလို့ရှိရင်ကဆန်ဆန်ကြတယ်ကဲမတန်တော့ဒူတိုင်းရောကျွန်တော်က master လာပါဆိုတော့ပါလိမ့်မယ်ပြီးတော့မရှိရင်အဲ့ဒီဟိုဟာထုတ်ပေးမယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာနိုင်ငံတကာမှာဒီထူးထူးခြားခြားပေါ့တော့နောက်သင်ကန်းစာယူစရာရှိသေးလားဆရာ
ဟိုနယူးဇီလန်ဆိုလဲတကယ်ပဲဗိုင်းရပ်စ်ဆို covid ကဒုတိယလိုင်းမှာအပြင်းထန်မခံရဘူးဒါပေမဲ့သူက august လောက်မှာသူတို့ပြောတဲ့အဆင့်3 level alert level တက်နေတဲ့ခါကျတော့ september 19မှာကျင်းပမဲ့မဲယူးရှယ်ပွဲကို october 18ကိုတလားရွှေ့ပြလိုက်တယ်တောင်ကိုရီးယားမှာကြတော့မတ်စီတက်လာတဲ့ခါကျတော့လူတွေကိုလူစားထိုးလာမှာဆိုတဲ့ကြောင်မဲမပေးခင်အဝမှာဆိုတော့မတ်စကတော့ခဏဖွင့်ခိုင်းတယ်မတ်ပတ်ကိုကြည့်ဒီလူမှန်တယ်ဆိုမှပေးဝင်တာပေါ့ဒါပေမဲ့အဲ့လိုဖွင့်တဲ့အချိန်ပါကစကားပြောမိမယ်ချောင်းဆူမိမယ်ပါညာဒီပေါ့ခုနိုင်ငံမင်းဆိုလက်နက်မင်းဆွတ်တာလာမှာပြန်ပြန်မကူရအောင်တခါလဲဒီမှာအယ်ကိုဟောပါတယ်နော်80%ရခိုင်နှုန်းပါတယ်စီးကိုသူထည့်ထားပြီလားပြီးတော့သူတို့ကတင်ပြထားတဲ့လက်တန်းကိုဆက်လိုက်လို့ရှိရင်အဲ့ခွက်ကခွက်ကိုခက်ဘောင်ကျဲကျဲထည့်ထားတာပေါ့နော်အဝကျဲကျဲနဲ့အဘေးဝါရင်မထိပါသေးနဲ့ဆိုတာမျိုးရသပြီးလေ့ကျင့်ခိုင်းတာမလုပ်သေးခင်ခဏဒီလိုထည့်ကြည့်မယ်ဆိုတော့အပြင်မှာမှင်မပါတဲ့တနေရာမှာစမ်းကြည့်ခိုင်းတာရက်တန်လေးစိတ်ပြီးတော့အခုတော့ကျန်းမာရေးဝန်ကြီးဌာနဦးဆောင်ပြီးတော့ဒီညွန်ကြားချက်အပိုင်းတစ်ပိုင်းနဲ့ကိုထုတ်ထားတာပေါ့နော်ဒါဒီကိုတော်တော်များများလူလူတည်အောင်တော့လုပ်ဖို့လိုတယ်အခုလူလူကတိတ်မတိကြသေးဘူးပေါ့နော်အဲ့တော့သိရင်တော့ကျန်းမာရေးဝန်ကြီးဌာနရဲ့ WhatsApp ကိုဆက်ပါတစ်ဖက်ကတက်ဖက်တဲ့လူကနည်းတယ်ဗျနည်းတော့အခုတော့တပြေးနဲ့ပို့တွေ့ရကြီးများလာတာဟုတ်တကယ်လူကလည်းတက်လာတာဟုတ်ဒီကြားထဲမှာကျွန်တော်တို့လူတွေပို့ထွက်လာမှာတော့ကျွန်တော်လေးစိတ်ပူပါတယ်ကြားတယ်နားတယ်ဆိုရင်မလာနဲ့တော့အခုလည်းမဲယုံမှာကိုကရန်သိရမယ်ကိုဖျားနေကြိုတင်ပြီးတော့ကိုသက်ဆိုင်ရာမဲယုံမှုဆိုပြီးမှကိုအုပ်ချုပ်ရေးကိုပြောပါသူတို့ကနေပြီးတော့ကိုယ့်အိမ်မှာမင်းလာကောက်မယ်ဆိုတာမျိုးကြီးသူတို့စီစဉ်ထားတာရှိပါတယ်အဲ့တော့ဒီကြားထဲမှာလူစင်တာဝင်နေတဲ့လူတွေစိတ်ဝင်တက်နေရတဲ့လူတွေကကြိုတင်မဲပေးဖို့တွေအခုသူတို့စီစဉ်နေပြီးတော့ကျွန်တော်ကြားရတယ်အခုကျွန်တော်အသက်60အထက်တွေတောင်မှ
နေအိမ်မှာမဲလာယူမယ်သူဒီမို့ရင်ကျွန်တော်ကသူတင်မဲပေးရမယ်ဆိုတာမျိုးယူပြင်ဆင်နေရတယ်တွေ့ရတာပေါ့နော်အဲ့တော့ရွေးကောက်ပွဲကော်မရှင်ရောကျန်းမာရေးဦးစီးဌာနရောပူးပေါင်းလုပ်နာလေးတွေကတော့အားရတယ်ဒါပေမဲ့ဒီဟာတွေကိုပို့ပြီးတော့သူတို့ညာညာပြရအောင်တော့ဒီကာလတွေမှာထပ်တလဲထပ်တလို့ပေါ့ဗျာသူတွေမှာကိုကမဲပေးရမယ်ဆိုတာပြီးတော့သူကစိုးရင်ကြတယ်မဲယုံလားဆေးယုံလားလို့ပြောတဲ့လူတွေလည်းရှိတယ်ပေါ့နော်ဆေးယုံကအရေးကြီးပြီးတော့မဲယုံကဘာလို့လောက်ရေးကြီးနေရလဲအဲ့တော့ထပ်တလဲလေးပေါ့နော်ယုံလေးကျန်းမာရေးဝန်ကြီးဌာနတက်တီးရတာလည်းဆိုင်ရင် TV တွေတို့မဟုတ်ရှင် Facebook တွေနော်ဒီ social media တွေအစီအစဉ်တိုင်းကနေပြီးတော့ထပ်တလဲပြရတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီတုံးရတဲ့ပစ္စည်းတွေကိုပေါ့နော်ဒီစနစ်တကျစွန့်ပစ်ဖို့အပိုင်းနဲ့ပတ်သက်လို့ရောဆရာဘယ်လိုအကြံပေးခြင်းလဲ
အဝမှာကျွန်တော်တို့ခုနကပြောထားတဲ့ကတော့ mask ကိုပါတော့စွန့်ပစ်ခဲ့အောင်မိုင်ဘုံကိုအဲ့မိုင်ဘုံကလည်းအဖုံးပါမယ်ပေါ့နော်ဒီမိုင်ဘုံကိုဖုံးကိုချီရောက်တဲ့နင်းဖွင့်ပြီးတော့ထည့်ရမယ်ဟာမျိုးတွေပေါ့ထားပြီးထားတာတွေ့ရပါတ
ယ်ဟုတ်ကဲ့နောက်တစ်ခုကဆရာတကယ်လို့လက်အိတ်တုံးကြမယ်ဆိုရင်ပေါ့နော်စွန့်ပစ်တာနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုချွတ်တင်တာနဲ့စွန့်တင်တာကိုအကြံပေးလို့ရမလဲ
လို့လက်အိတ်ကကိုဝိလာပြီးပဲဖြစ်ဖြစ်ဘင်းဟောပဲပြီးစီပဲဖြစ်ဖြစ်အော်ကျွန်တော်ချွတ်တဲ့ခါမှာပထမလက်ကပြင်ရဟာကိုကင်တယ်ပထမလက်ကနောက်လက်ကတော့အတွင်းဟာကိုကင်ပြီးချွတ်တယ်ဆိုတာမျိုးပေါ့နော်ချွတ်ပြီးအဲ့မင်းဟိုမှာထွက်တာနဲ့အမိုက်ဘုံနဲ့ထားခဲ့ရမယ်ဒါကြီးကအိမ်ပါသွားလို့မဖြစ်ဘူးဒါလို့တိုင်တွေထားတဲ့ထိတွေ့ထားတဲ့လူကြီးအပြင်ထွက်ထားတယ်ဆိုတော့ဒီလက်ကတစ်ခါလုံးလက်ကြီးတွေပေါ့နော်အဲ့ဒါအဲ့မင်းဟိုလေးကထွက်ပြီးတာနဲ့အပြင်ကအဝမှာရှိတဲ့အမိုက်ဘုံမှာဆက်ပြထားရမယ်ဒါပေမဲ့အဲ့အထဲမှာလက်ကြီးနဲ့ကိုကပါသွားပြီဆိုရင်လက်ကြီးပုံမှာပဲဆန်းဆန်းနေကြတာကိုကတော့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်လင်းကိခရိုင်အုတ်ချုပ်ရေးမှုနဲ့အဖွဲ့လက်နက်နဲ့ပစ်ခတ်ခံခဲ့ရလို့တရားရရှိခဲ့ကြပါတယ်။ကရင်ပြည်နယ်မြောက်ရီမြို့နယ်အတွင်းကဂိမ်းဆိုင်နဲ့လောင်စာယုံအချို့အပီးဖြတ်သိမ်းပေးဖို့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကအကြောင်းကြားထားတယ်ဆိုတာနဲ့ချင်းပြည်နယ်ပလဝါမြို့နယ်တဲကကျေးရွာအုပ်စုပေါင်း90ကျော်မှရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်အတွင်းကျေးရွာအုပ်စုဖက်ကိုမဲစရင်စစ်ဆေးဖို့သွားတဲ့လင်းခေခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့အမည်မသိတနတ်သမားတွေကပြစ်ခတ်လို့ခရိုင်မှူးနဲ့လက်ထောက်ဖြစ်သူတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အောက်တိုဘာလ29ရက်နေ့မွန်းလွဲတနင်္လာအချိန်လောက်ကဖြစ်ပွားခဲ့တာဖြစ်ပြီးလက်နက်ခြေထောက်တွေမှာဒဏ်ရာရရှိတဲ့သူတို့နှစ်ဦးကိုလင်းခေခရိုင်ဆေးရုံမှဆေးမကုသပဲတောင်ကြီးဆေးရုံကိုဆက်လက်ပို့ဆောင်ဆေးကုထားပါတယ်။မိုင်းပန်မြို့နယ်မှာအစိုးရတပ်မတော်အပြင်ပအိုးလက်နက်ကိုင်တပ်ဖွဲ့ PNLO ပအိုးပြည်သူစစ်တပ်ဖွဲ့ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်တို့လှုပ်ရှားနေထိုင်ပါတယ်။ပြစ်ခတ်မှုလက်တဲအခုချိန်ထိမသိရသေးပေမဲ့ RCSS ကတော့သူတို့လက်ချက်မဟုတ်ကြောင်းညင်းဆိုထားပါတယ်
။ကရင်ပြည်နယ်ဆမ်းမြမာနယ်ဆမ်းမြောက်လီမြို့နယ်တွင်မှာလက်နက်ကိုင်အဖွဲ့တစ်ခုကစစ်ဖွဲ့ဝင်တွေဖွဲ့လက်ထားတဲ့ဂိမ်းဆိုင်နဲ့လောင်ကစားယုံတို့ချို့ကိုအခုလကုံအပြည့်ဖြတ်သိမ်းပေးဖို့ကရင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်စာပေးပို့ထားပါတယ်။ဒီဂိမ်းယုံနဲ့လောင်စားယုံတွေဟာတစ်သောမြေဧရိယာပေါ်မှာခွင့်ပြုချက်မရှိဘဲကျူးကျော်ဆောက်လုပ်ထားသလိုရခိုင် TGPA ဂလုတ်သူဘောတပ်ဖွဲ့ KKO ကဗိုလ်ကြီးဆင့်ရှိသူနဲ့ကရင်ပြည်နယ်နယ်ခြားဆောက်တပ် BGF တပ်ဖွဲ့ဝင်တွေကကာစီနိုယုံတွေကိုဖွင့်ထားပြီးတရားမဝင်လုပ်ငန်းဆောင်ရွက်သူတွေကိုဥပဒေအရအရေးယူဆောင်ရွက်တော်မှဖြစ်ကြောင်းကန့်ကွက်စာမှာဖော်ပြထားပါတယ်။မြောက်ရီမြို့နယ်မှာတရားမဝင်ဖွင့်လှစ်ထားတဲ့ကာစီနိုလောင်ကစားယုံ28ယုံနဲ့ဂိမ်းဆိုင်28ဆိုင်ရှိပြီးပြီးခဲ့တဲ့မေလတုန်းကကရင်ပြည်နယ်အစိုးရလမ်းညွှန်ချက်နဲ့မြောက်တီခရိုင်ရဲတပ်ဖွဲ့တွေကစစ်ဆေးရေးယူမှုတွေပြုလုပ်မဲ့ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပါလေတဲ့
ရခိုင်မျိုးသားပါတီ ANP ကရွေးကောက်ပွဲအောင်နိုင်ရေးအတွက်ရခိုင်ပြည်တောင်ပိုင်းကမြို့နယ်တွေမှာတွားရောက်မဲဆွယ်စည်းရုံးနေတဲ့ရေရင်ကိုတရခိုင်အာဏာပိုင်တွေကကိုဗစ် -19 အကြောင်းပြပြီးကန့်ကွက်ခွင့်မပေးခဲ့ပါဘူးပါတီဥက္ကဋ္ဌဦးတာထွန်းလာဦးဆောင်တဲ့29ဦးပါရေရင်ဟာစစ်တွေမြို့ကနေဒီလ25ရက်နေ့ကစတင်ထွက်ခွာပြီးတန်တွဲတောင်ကုန်းနဲ့အမ်းမြို့နယ်တွေကိုတွားရောက်မဲဆွယ်စည်းရုံးရမှာအခုလိုအာဏာပိုင်တွေဟန်တားခြင်းနဲ့ကြုံတွေ့ရတာပါတန်တွဲမြို့နယ်ကကြေးရွာအုပ်စု တွင်မှ ANP ပါတီအောင်နိုင်ရေးရရင်ကန့်ကွက်ခွင့်မရှိတဲ့အကြောင်းမြို့နယ်ပါတီတာဝန်ရှိသူတွေကိုခေါ်ယူပြီးမြို့နယ်အတွင်းအဲ့ဒီရေးရင်ကန့်ကွက်ပါကဥပဒေအရအရေးယူမယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကခေါ်ယူလက်မှတ်ရေးထိုးခိုင်းတယ်လို့တန်တွဲမြို့ခံတွေကပြောပါတယ်ပြည်မမှာအင်အားကြီးပါတီတွေကထောင်နဲ့ချီတဲ့လူတွေအင်အားပြတ်နေကြပေမဲ့ရခိုင်ပြည်နယ်မှာအခုလိုတားမြစ်နေတဲ့အပေါ်မေခွန်းထုတ်စရာဖြစ်တယ်လို့တရက်ခါနိုင်ငံရေးပါတီဝင်တွေကဆိုပါတယ်
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မွန်မြင့်တဲ့ပါတီဆင်းချုံနယ်မြေတောင်ပေါက်ဒေသ24ရွာမှာနိုင်ငံရေးကိုယ်စားလှယ်တွေလွတ်လပ်စွာဝင်ရောက်မဲဆွယ်စည်းရုံးနိုင်တယ်လို့မွန်မြင့်တဲ့ပါတီ COVID-19 ကာကွယ်ထိန်းချုပ်ရေးကော်မတီဗဟိုကအောက်တိုဘာလ25ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီလိုမဲဆွယ်စည်းရုံးရာမှာလူ30ဦးထက်မပိုစေဖို့နဲ့ကျန်းမာရေးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီစုဝေးစည်းရုံးရမှာဖြစ်ပါတယ်။ရခိုင်ထုတ်ပြန်ချက်ရအဆိုပါတောင်ပေါက်ဒေသ24ရွာဟာတခြားမြို့နယ်မှာလာရောက်တဲ့နိုင်ငံရေးပါတီအဖွဲ့ဝင်တွေကိုမဲဆွယ်စည်းရုံးရေးဝင်ရောက်ခွင့်ပြုရာကနေပြန်လည်ဖြေလျှော့ပေးတာဖြစ်ပါတယ်။အလားတူမွန်မြင့်တဲ့ပါတီဆိုင်ချုပ်ဒေသတွင်းလိုင်းပြေးဆွဲနေတဲ့မော်တော်ယာဉ်တွေနဲ့အိမ်စည်းမော်တော်ယာဉ်တွေကိုလည်းရေမောင်းနဲ့နောက်လိုက်ပါဝင်လူ9ဦးသိတာတင်ဆောင်ခွင့်ပြုကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။
စည်ရဲတင်းမာမှုတွေနဲ့ကာယောဂါကူးစက်မှုတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်ရွေးကောက်ပွဲအတွက်စစ်ရှောင်ဒုက္ခသည်တွေအပါအဝင်မဲပေးခွင့်ဆုံးရှုံးမဲ့အရေးစိုးရိမ်နေကြပါတယ်စစ်တွေမြို့ပေါ်ကိုထွက်ပြေးတိမ်းရှောင်လာတဲ့ပလဲဝမြို့နယ်အောက်မီးလက်ဝကျေးရွာအမျိုးသမီးတဦးကတော့လာမယ့်ရွေးကောက်ပွဲမှာမဲပေးခြင်းပေမဲ့မဲပေးဖို့အခက်ခဲကြုံနေတယ်လို့ပြောပါတယ်။ရခိုင်ပြည်တပည်နယ်လုံးမှာမဲပေးခွင့်ရှိသူ16သိန်းကျော်ရှိပေမဲ့လည်းမြို့နယ်9ခုနဲ့ကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပဖြစ်တော့တာကြောင့်မဲပေးခွင့်ရှိသူ4သိန်းကျော်ပဲကျန်တော့ပြီးမဲယုံစုစုပေါင်း955ယုံသာကျန်တော့တဲ့အတွက်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေလည်းရှိနေကြပါတယ်။
အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလဝါမြို့နယ်တဲကကျေးရွာအုပ်စုပေါင်း90ကျော်မှလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတာကြောင့်ရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနေအောက်တိုဘာလ29ရက်နေ့ကထုတ်ပြန်လိုက်ပါတယ်ဘလို့အခြေအနေတွေကြောင့်အခုလိုမျိုးထုတ်ပြန်ရတာပါလဲအကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပြီးနိုင်ကိုအိမ်ကတင်ဆက်ပေးထားပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရကျေးရွာအုပ်စုပေါင်း102အုပ်စုရှိတဲ့ပလဲဝါမြို့နယ်မှာနေမြေလုံခြုံရေးချေနေကြောင်းကိုစစ်လေးအုပ်စုမှာရွေးကောက်ပွဲကျင်းပမှာမဟုတ်ပဲပလဲဝါမြို့ပေါ်စမီးမြို့ပေါ်နဲ့ရှင်းလင်းဝကျေးရွာအုပ်စုမှာသာကျင်းပပြုလုပ်မယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့တွင်မှဦးလင်းကျော်ကပြောပါတယ
်ကျင်းပလို့ရမယ့်ဟာတော့ကျွန်တော်ဒီပလဲဝါမြို့ပေါ်ပေါ့ဒါစမီးမြို့ပေါ်တော့ရှင်းလောက်အုပ်စုဒါတော့ကျွန်တော်တို့ကျင်းပဖို့အတွက်ဟိုလုပ်ငန်းစဉ်တွေဒီဘက်ဘက်လုပ်ငန်းစဉ်တွေစီမံဆောင်ရနေတယ်ဟိုကျွန်တော်တုံးသက်ချက်ပေါ့နော်နေမီဒေတာအခြေအနေလုံခြုံမှုမရှိတဲ့အခါမှာမဲယုံတွေကိုအများကြီးဖွင့်လိုက်လို့ရှိရင်ဒီပြည်သူလူထုပဲထိခိုက်မယ
်ပလဲဝါမြို့နယ်မဲဆန္ဒမှတ်သစ်မှာကြေးရွာအုပ်စု45အုပ်စုအမှတ်နှစ်မှာ58အုပ်စုရှိပြီးပလဲဝါမြို့ပေါ်ကရပ်ွက်4ခုစမီးမြို့ပေါ်ကရပ်ွက်3ခုနဲ့ရှင်းလင်းဝကြေးရွာအုပ်စုအပါအဝင်စုစုပေါင်း8နေရာတာရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်ချင်းပြည်နယ်မှာလူဦးရေနဲ့ဇန္နမဲပေးပိုင်ခွင့်ရှိသူအများဆုံးဖြစ်တဲ့ပလဝါမြို့နယ်ရဲ့ကျေးရွာအုပ်စုအများစုမှာရွေးကောက်ပွဲကျင်းပမှာမဟုတ်တဲ့အတွက်ဇန္နမဲပေးပိုင်ခွင့်ရှိသူ9000ကျော်ကမဲပေးခွင့်ဆုံးရှုံးသွားမှာဖြစ်ပြီးလူဦးရေ14000ကတာမဲပေးခွင့်ရရှိမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကျင်းပပြုလုပ်တဲ့နေရာဟာမဲဆန္ဒနယ်မြေ2နေရာစလုံးပါတဲ့အတွက်ပလဝါမြို့နယ်ပြည်သူတွေအနေနဲ့ကိုယ်စလဲလောင်းဆုံးချုံးမှာမဟုတ်ဘူးလို့ဦးလင်းကျော်ကပြောပါတယ
်။မဲဆန္ဒနယ်2နယ်လုံးပါတဲ့ရက်ကွက်နဲ့ကျေးရွာအုပ်စုတွေဖြစ်တဲ့အတွက်ကြောင့်မဲဆန္ဒရှင်တွေပြည်သူတက်ကတော့ကိုယ်တလေလောင်း5ရောက်လုံးရသွားကိုယ်တလေလောင်းရသွားတယ်9လုံးရတယ်လွတ်တော့3ရက်လုံးတော့
စိုက်ပွဲဖြစ်ပွားမှုမရှိပဲလုံခြုံမှုရှိပြီးရေကောက်ပွဲကျင်းပလို့ရတဲ့အုပ်စုဆက်နအုပ်စုလောက်ကရှိပြီးတော့ရေကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ပေါ်အာအောတုံလှုပ်မိတယ်လို့ခူမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကညှိနှိုင်းရေးမှူးစလိုင်းပိုင်နန်းကပြောပါတယ်လုံခြုံရ
ေးရတော့လည်းအရန်ကောင်းတဲ့နေရာဒေသတစ်ခုအဲ့လိုနေရာကတော့ဟိုလုံခြုံနိုင်တယ်ဆိုလို့ရှိရင်တော့အရန်ကောင်းတဲ့နေရာခုလိုအချိန်ရမှာဒါမျိုးကတဲ့အချိန်မျိုးတော့အပြောင်းလဲနေတာတော့သူ
ချင်းပြည်နယ်အစိုးရအဖွဲ့ကတော့ပလဲဝါမြို့နယ်သမြို့လုံးရဲ့80ရာခိုင်နှုန်းကျော်မှာရေကောက်ပွဲကျင်းပနိုင်တဲ့အနေအထားမှာရှိတယ်လို့သိမြခဲ့ပေမဲ့လည်းပြည်ထောင်စုရေကောက်ပွဲကော်မရှင်ကကျေးရွာအုပ်စု94နေရာမှာကျင်းပမှာမဟုတ်ကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်
။ဆက်ပြီးတော့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကနေပြီးတော့ရခိုင်ပြည်နယ်အပါအဝင်ရှမ်းပြည်နယ်အတွင်း
စုစုပေါင်း23မြို့နယ်တဲကကျေးရွာအုပ်စု100ကျော်ကိုရွေးကောက်ပွဲမကျင်းပတဲ့နေနေထဲမှာထက်သွင်းကြီးညာထားပါတယ်။အခုလိုမျိုးကြီးညာလိုက်တဲ့အပေါ်လူမှုရေးအတွက်ဘလောက်ထိဆုံးရှုံးနှိမ့်နာမှုတွေရှိစေပါသလဲ။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းရေးမှူးလည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဆိုင်းလိတ်ကိုနမ်ဟ ோம் ကနေမင်းမြန်ရမှာတော့အခုလိုမျိုးစပြောပါဗျ
။ဒီစီရဲ့ရှင်ရဲ့အရာငင်းနေတင်းနေဦးချမ်းနေရဲ့နဲ့ဒီကောက်ပွဲမလုပ်ဘူးဆိုတာကကျန်းပြည်နယ်မိုင်းကန်မြို့နယ်နဲ့နောက်ရခိုင်ပြည်နယ်မှာအထင်ရှားဆုံးကတော့ပေါက်တော်မြို့နော်အဲ့ဒီနှမြုံနယ်စလုံးကိုလုံးဝပယ်ပြစ်လိုက်တယ်ဆိုတော့ဒီရက်ခံပြည်သူလူထုအနေနဲ့နိုင်ငံသားခွင့်ရေးတွေဆုံးချုံးတယ်ဒီမိုကရေစီခွင့်ရေးတွေဆုံးချုံးတယ်လို့တစ်ဖက်မှာလည်းသူတို့ကိုယ်စားပြုပေးမဲ့လူတွေဘယ်လိုဆိုမရှိတော့ဘူးဖြစ်သွားမှာပေါ့နော်အဲ့ကြောင့်မို့လို့ဒီမိုကရေစီအရေးအတွက်လည်းပဲဒါညှနာဆုံးချုံးနိုင်တယ်လို့ပြည်သူလူထုအတွက်လည်းညှနာဆုံးချုံးမှုအများကြီးဖြစ်ပေါ်ပါတယ်
ဟုတ်ကဲ့ရှင်အခုရွေးကောက်ပွဲကလည်းကျင်းပဖို့ရဲ့အနှဲငယ်တာလို့တော့တဲ့အတွက်ဒီမဲပေးပိုင်ခွင့်ဆုံးရှုံးနေတဲ့ရှမ်းပြည်သူလူထုတိုင်းနဲ့ချီကိုမဲပေးခွင့်ပြန်ရရေးနိုင်ငံရေးပါတီတွေအနေနဲ့ပယ်လို့ဆောင်ရွက်ပေးဖို့ရှိပါတယ်ရှင
်လုံးလုံးစဲတော့မိုင်းပိုင်မြို့နယ်မှာရွေးကောက်ပွဲဝင်ဖို့အတိအမှတ်ပြုခံထားရတဲ့နိုင်ငံရေးပါတီ၅ခုရှိပါတယ်နိုင်ငံရေးပါတီ၄ခုစုပေါင်းပြီးတော့မှသက်ဆိုင်ရာမြို့နယ်ဟုတ်ကဲ့ဒီရေနောက်ပြီးတော့မှရေကောက်ပွဲဝင်နဲ့လွှတ်တော်ကိုလည်းလောင်းနေတယ်အကုန်စုပေါင်းပြီးတော့မှမြို့နယ်ရေကောက်ပွဲကော်မရှင်ကနေတစ်ဆင့်ခရိုင်ခရိုင်ကနေတစ်ဆင့်ဒီနယ်အဆင့်ထိအဆင့်ဆင့်စာပို့ပြီးတော့မှတန်းတက်တောင်းဆိုထားပါတယ်ရေကောက်ပွဲနဲ့မြို့နယ်တစ်ခုလုံးကိုပြန်ချက်ထားတာကိုကျန်လဲစဉ်းစားသုံးသပ်ဖို့ပေါ့နော်အဲ့တော့ပါတီအနေနဲ့ရောလွှတ်တော်ကိုလည်းလောင်းနေနေနဲ့လာတင်ထားတာရှိပါတယ်
မိုင်းကန်မြို့လိုတိုက်ပွဲမရှိတဲ့နေရာကိုအခုလိုရွေးကောက်ပွဲမကျင်းပဖို့ကြေညာလိုက်တာကဒေတာတွင်းလုံခြုံရေးကတကယ်စိုးရိမ်နေရလို့လားရှင့်။ဘာကြောင့်လို့မြင်ပါတယ်လဲရှင့
်။တပ်မတော်ဘက်ကပြီးထားတဲ့လုံခြုံရေးဆိုင်ရာကန့်သက်ချက်တွေမှာတဲ့။သူတို့ပြီးထားတဲ့စီရင်ကအဲ့လောက်မများဘူး။ဒီချီကသူ့သဘောနဲ့သူအောင်းထားတဲ့နေထားတဲ့ရှိတယ်ဆိုတာလည်းဒီအင်းပေါ့နော်။ထုတ်ပေါ်ပြောကြားလာတာရှိတဲ့ပြချက်မျိုးဒီချီရဲ့စဉ်းစားသုံးသပ်ချက်ဟာသူ့သဘောနဲ့သူထောင်ထားတဲ့နေထားကိုကျွန်တော်သိရတယ်။နောက်တစ်ချက်ကသူအောက်ခြေဖွဲ့ကြီးရဲ့အကြံပြုချက်ကိုယူတယ်လဲပြောရဲဒါပေမဲ့လက်တွေ့လုပ်ငန်းမှာကျတော့အဲ့ဒါလောကပွဲလွဲနေတယ်။မိုင်းကန်ဆိုလို့ရှိရင်လည်းမြို့နယ်ရေကောက်ပွဲကော်မရှင်အဖွဲ့အစည်းဥက္ကဋ္ဌဆိုတိုင်းသူ့ငင်းမြေဟာတည်ငင်ဟေးကျန်းပါတယ်ဆိုတာကိုစာရီထုတ်ပြန်တာတွေ့ရတယ်။အဲဒါတော့လွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲဖြစ်အောင်လုပ်ပါမယ်လို့ကြွေးကြော်နေတဲ့ယူကြီးစီကိုလူမှုအနေနဲ့လည်းအားရချေမှတ်မှာမဟုတ်ဘူး။အယုံကြည်လဲနည်းစီနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ။
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်အတွင်းမဲစင်းစစ်ဆေးဖို့သွားတဲ့ Linkey ခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့လက်နက်နဲ့ပစ်ခတ်ခံရလို့ဒဏ်ရာရရှိခဲ့ပါတယ်။တရင်ပြည်နယ်မြဝတီမြို့နယ်အတွင်းမှာလက်နက်ကင်တပ်ဖွဲ့ဝင်တွေဖွင့်လှစ်ထားတဲ့ Game ဆိုင်နဲ့လောင်ကစားရုံတချို့ကိုအခုလကုန်အပြီးဖြတ်သိမ်းပေးဖို့ကရင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကကန့်ကွက်စာပေးပို့ထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
။ကျွန်တော်ရင်းနေအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကခြေညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမားရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းသာလိုတော့တဲ့အချိန်မှာသမားလောင်းနှစ်ယောက်ဟာဒီနေ့မှာတော့နိုင်ငံရှိတောင်ပိုင်းမှာရှိတဲ့ Florida ပြည်နယ်မှာမဲဆွယ်စည်းရုံးရေးတွေကိုအဓိကအောင်ဆိုင်လှုပ်လာနေကြပါတယ်။1996ကစပြီးတော့ရွေးကောက်ပွဲတိုင်းမှာ Florida ပြည်နယ်ကိုအနိုင်ရတဲ့သူကသမားရွေးကောက်ပွဲကိုအနိုင်ရလာခဲ့တာဖြစ်ပါတယ်။ Real Clear Politics ဆိုတဲ့အင်တာနက်စာမျက်နှာကစူးစီးထားတဲ့အဓိကကြတဲ့လူထုစစ်တမ်းတွေရဲ့ပြန်ပြသဘောထားအမြင်တွေမှာတော့ Michigan, Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာသမား Trump ဟာ Joe Biden နောက်မှာရှိနေပြီးတော့Florida နဲ့မြောက်ကယ်လိုင်းနားပြည်နယ်တွေမှာတော့သူတို့နှစ်ယောက်ဟာအတူတူလောက်ဖြစ်နေတယ်လို့ဆိုပါရယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာလူတွေကိုအိမ်ထဲကနေပြန်မထွက်ဖို့ကန့်သတ်မှုအသစ်တွေချမှတ်လိုက်ပါရယ်။ပြင်သစ်နိုင်ငံတော်မှမနေ့ပြန်တောက်ကြနေကစပြီးတလားကြအိမ်ထဲကနေပြန်မထွက်ကြဖို့အမိန့်ထုတ်ပြန်လိုက်တယ်လို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကမနေ့ကရုပ်သံကနေတဆင့်ကြေညာသွားခဲ့ပါရယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကောကလည်းပြည်နယ်16ခုကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်မှာလာမယ့်တလနေ့ကစပြီးနိုင်ငံတော်မှာတလကြလူတွေကိုအိမ်ထဲကနေပြန်မထွက်ကြဖို့အမိန့်ထုတ်ပြန်လိုက်တယ်ဆိုပြီးတော့ကြေညာပါတယ်။ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 44.4 သန်းကျော်နဲ့သေဆုံးသူ 1.3 သန်းကျော်သွားပြီဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုကတော့ကူးစက်သူ 8.8 သန်းကျော်နဲ့အများဆုံးဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဒီနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00အစီအစဉ်ကို လက်လုံးမယာယီရဆိုင်ထားမှာဖြစ်ပြီးညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.